Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2019ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line မီတာ25 32 50နဲ့ line မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါ။အမေရိကန်ရဲ့နျူကလ িয়ার စစ်အင်အားကအရင်ကနဲ့စာရင်ပိုပြီးတော့အကောင်ပိုပြီးအစွမ်းထက်လာတယ်လို့သမ္မတထရန့်ကဒီကနေ့ကြေညာလိုက်ပါတယ်။ပြင်သစ်နိုင်ငံမှာတော့စစ်သားတွေကိုကားနဲ့ဝင်တိုက်သူလို့ယူဆရသူကိုရဲကပြစ်ခတ်ဖမ်းဆီးပါတယ်။ထောင်ကျနေတဲ့ကနေဒါခရီးယန်သင်းအုပ်စရာကိုပြန်လွှတ်ပြီးလို့မြောက်ကိုရီးယားကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်။
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌတို့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့တာမှာဘယ်အကြောင်းအရာတွေဆွေးနွေးဖြစ်ခဲ့ပါသလဲ။
ကျွန်တော်တို့တိုင်းရင်းသားတွေခံနေတိုင်းရင်းသားတွေကမိမိနေရက်ကိုစွန့်ပြီးမှအသက်ဝယ်ရင်စီစဉ်လုံခြုံမှုရှိတဲ့နေရာတွေကိုပြေးနေခိုလုံနေကြတယ်။
ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးရေမောင်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါလိမ့်ရှင်။တရုတ်အာဏာပိုင်တွေကတရုတ်မြန်မာနယ်စပ်ဒေသမှာတရားမဝင်ဝင်ရောက်နေထိုင်လှုပ်လှုပ်နေသူတွေကိုစတင်ရှင်းလင်းနေတဲ့အခြေအနေအပြင်ဒီနေ့ပဲကွယ်လွန်သွားတဲ့ပြည်သူ့ချစ်တော်ဆိုတော့ခိုင်ထူးရဲ့ချစ်ခင်သူမိတ်ဆွေနှုပညာရှင်တချို့ကအမှတ်တရပြောစကားတချို့ကိုလည်းထုတ်လွှင့်ပေးသွားမှာပါ။နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်ပိုင်ပစိဖိတ်သမုဒ္ဒရာတွေကဂိုအန်ကျွန်းကိုဒုံးကျည်နဲ့ပြစ်မယ်လို့မြောက်ကိုရီးယားရဲ့ပြောကြားချက်ကိုအမေရိကန်ကဘယ်လိုတုံ့ပြန်ပါသလဲ။စားတဲ့သတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စစ်အင်အားကအရင်ကာလတွေနဲ့နှိုင်းယှဉ်ရင်ပိုပြီးတော့အကောင်ပိုပြီးတော့အစွမ်းထက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့အပြန်အလှန်အပြင်းအထန်ချင်းချောက်ပြောဆိုနေကြတာပါ။သမရအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကစတင်တာဝန်ယူခဲ့ချိန်မှာပထမဆုံးသူ့ရဲ့ညွှန်ကြားချက်ကနိုင်ငံရဲ့နျူကလ িয়ার အင်အားကိုခင်မီစမ်းသပ်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်း Twitter လူမှုကွန်ရက်မှာသမရထရန့်ကရေးသားခဲ့ပါတယ်။ဒီစွမ်းအင်ကိုဘယ်တော့မှထုတ်သုံးစရာမလိုဘို့မျှော်လင့်တယ်လို့သမရကပြောဆိုပြီးကျွန်တော်တို့နိုင်ငံဟာကမ္ဘာမှာအင်အားအကြီးဆုံးမဟုတ်ဘူးဆိုတဲ့ကာလဘယ်တော့မှရှိလာမှာမဟုတ်ဘူးလို့လည်းသမရကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပိုင်နဲ့ဂွမ်ကျွန်းတစ်ခုလုံးကိုမီးမြိုက်ပစ်မဲ့အစီအစဉ်ကိုစမ်းစစ်နေတယ်လို့မြောက်ကိုရီးယားအစိုးရဘက်ကပြောဆိုထားတာပါ။ဒီလိုပြောဆိုလိုက်ပေမဲ့လို့လည်းပစိဖိတ်သမုဒ္ဒရာအတွင်းကဂွမ်ကျွန်းအပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကကြီးကြီးမားမားစိုးရိမ်စရာမရှိဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းပြောဆိုလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာဂွမ်ကျွန်းကိုတွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Tillerson ကသတင်းတောက်တွေကိုပြောဆိုတာဖြစ်ပါတယ်။ဂွမ်ကျွန်းပေါ်ချင်းချောက်မှုတွေမရှိဘူးဒါပေမဲ့ဖြစ်နိုင်ခြေအလုံးအတွေ့ပြင်ဆင်ထားတယ်လို့အုပ်ချုပ်ရေးမှူးအေဒီခါဘိုကရုပ်မြင်သံကြားမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်ဂွမ်ဟာစစ်တပ်အခြေစိုက်ရာနေရာတစ်ခုတည်းမဟုတ်ဘဲအမေရိကန်ရဲ့ပိုင်နက်နယ်မြေဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောဆိုပြီးဂွမ်ကိုတိုက်ခိုက်လာတာကိုအမေရိကန်ပေါ်တိုက်ခိုက်မှုအဖြစ်သတ်မှတ်မယ်လို့အမေရိကန်သမ္မတအင်ဘူရိုကအာမခံပြောကြားထားတဲ့အကြောင်းလည်းသူကပြောပါတယ်မြောက်ကိုရီးယားဘက်ကအကြီးအကျယ်ချင်းချောင်နေတဲ့ဂွမ်ကျွန်းကိုအမေရိကန်တပ်ဖွဲ့တွေအနေနဲ့ကာကွယ်နိုင်စွမ်းအပေါ်မှာယုံကြည်တဲ့အကြောင်းဂွမ်ကိုစားပြုရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ကလည်းပြောပါတယ်။ဒါပေမဲ့တင်းမာမှုတွေရော့ကျရေးအတွက်သမ္မတထရန့်အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူဆောင်ရွက်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ရှင်
။လက်ရှိကျင်းပနေတဲ့ကညာရွေးကောက်ပွဲမဲရလတ်တွေကိုကြည့်ရင်သမ္မတဦးဟူရူကညာတာထက်သူရတဲ့မဲရည်အတွက်နည်းနေတာဟာကွန်ပျူတာဟက်ကာတွေကရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာစနစ်ကိုဝင်ရောက်နှောက်ယှက်ပြီးမဲလိမ်မဲခိုးတာတွေလုပ်ခဲ့တာကြောင့်ဖြစ်တယ်လို့ကညာအတက်ခံခေါင်းဆောင်ရာယီလာအိုဒင်းကာကဗုဒ္ဓနေ့မှာဆွဆွဲပြောဆိုပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင် IEBC ကထုတ်ပြန်တဲ့အစည်းအဝေးအရမဲအလုံးရဲ့94ရာခိုင်နှုန်းကိုရေးတွက်ခဲ့ပြီးသမရကညာတာက54ရာခိုင်နှုန်းနဲ့နောက်ထပ်သက်တမ်းအတွက်လာလာကောင်းနေပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာအချက်လက်တွေတကယ်ပဲ hack အလုပ်ခံရသလားဆိုတာသူ့အနေနဲ့အတိမပြုတ်နိုင်သေးကြောင်း IEBC ဥက္ကဋ္ဌကပြောပြီးဒါကိုစုံစမ်းတင်တယ်လို့ဆိုပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာတွေကအချက်လက်ကို hacker တွေကအင်္ဂါနေ့မဲပေးပွဲအတွင်းဝင်ရောက်ခိုးယူနှောက်ယှက်ခဲ့တယ်လို့အတိုက်ခံခေါင်းဆောင်အိုဒင်းကသတင်းတောက်တွေကိုပြောတာပါဒါကြောင့်သမဏနဲ့ရှင်ပြန်ရမှာရောအခြားအတိုက်ခံတွေနဲ့ရှင်ပြန်ရမှာပါမဲရလတ်တွေပြောင်းသွားခဲ့တယ်လို့သူကဆိုပါတယ်
ပြင်သစ်နိုင်ငံပါရီမှုမြို့စုံမှာပြင်သစ်စစ်သားတွေကိုကားနဲ့ဝင်တိုက်ခဲ့သူလို့တန်ရရှိထားတဲ့အမျိုးသားတဦးကိုရဲကပြစ်ခတ်ဖမ်းဆီးပါတယ်။ဒီနေ့ဗုဒ္ဓဟူးနေ့ပြင်သစ်စစ်သားတွေကြားကိုကားတစ်စင်းနဲ့မောင်းဝင်တိုက်ခဲ့တာကြောင့်6ဦးဒဏ်ရာရခဲ့ပြီးတမင်ရည်ရွယ်တိုက်ခတ်မှုဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။တိုက်ခိုက်တာမှာအသုံးပြုခဲ့တဲ့ကားနဲ့ပါရီမြောက်ပိုင်းမှာတိုက်ခိုက်သူအဖြစ်တန်ရရှိသူကိုဖမ်းမိခဲ့တာလို့လည်းအမည်မဖော်လို့တဲ့သတင်းရှင်းမြစ်ကပြောပါတယ်စစ်တမ်းရကနေကင်းလဲဖို့ထွက်ခွာသွားကြတဲ့စစ်သားတွေအခုလိုတိုက်ခိုက်ခံရတာပါပါရီမြို့တော်ဝင်ကတော့တမင်ရည်ရွယ်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောပါတယ်ကားကိုမရက်ဖဲလူတွေကိုလည်းဝင်တိုက်မိရောအရှိန်ကိုချက်ချင်းမြင့်နေတာလို့မြို့တော်ဝင်ကပြောပါတယ်ကားမောင်းသူကိုအာဏာပိုင်တွေရှာဖွေနေတဲ့အချိန်မှာပဲအကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးစုံစမ်းမှုအဖြစ်ဆောင်ရွက်နေတယ်လို့ပါရီအစိုးရရှင်းနေရုံးကပြောထားပါတယ်ဒီတိုက်ခိုက်မှုကိုအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဆောက်တိုက်ဖြက်ရေးအဖြစ်သတ်မှတ်စုံစမ်းနေတယ်လို့အစိုးရရှင်းနေရုံးကပြောဆိုတာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံကိုဆန့်ကျင်တဲ့ရာဇဝတ်မှုဆွဆွဲခြင်းနဲ့2015ခုနှစ်ကတည်းကထောင်နှံတသက်ကြခံနေရသူကနေဒါခရစ်ယာန်သင်းအုပ်ဆရာတဦးကိုပြန်လွှတ်ပေးလိုက်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။သူကိုစားကနေဒါကိုယ်စားလှယ်အဖွဲ့တစ်ခုပျုံယမ်းမြို့တော်ကိုတွားရောက်ခဲ့ပြီးနောက်ဟေယွန်ဆိုလင်းဆိုသူကိုကျန်းမာရေးအရာအာမခံနဲ့ပြန်လွှတ်ပေးလိုက်တာလို့နိုင်ငံပိုင်ကိုရီးယားဘဟုသတင်းဌာနကထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံတွင်ခရစ်ယာန်သာသနာပြုလုပ်ငန်းတွေဆောင်ရွက်နေတဲ့ဟေယွန်ဆိုလင်းကိုမြောက်ကိုရီးယားအစိုးရကိုဆန့်ကျင်ပြီးအပြတ်အမောက်လုပ်ငန်းတွေလုပ်တယ်လို့ဆွဆွဲခဲ့တာဖြစ်ပြီးကနေဒါအစိုးရကတော့ဒီဆွဆွဲချက်ပေါ်အားလုံးကိုပယ်ချပါတယ်။ကနေဒါအမျိုးသားလူညုံရေးအကြံပေးဒန်နီယယ်ဂျင်းဦးဆောင်တဲ့ကနေဒါကိုယ်စားလှယ်အဖွဲ့ကဖမ်းဆီးခံမစ္စတာလင်းရဲ့အမှုကိစ္စကိုဆွေးနွေးဖို့မနေ့အင်္ဂါနေ့ကမြို့တော်ပျုံယမ်းကိုဆက်ရောက်လာခဲ့တာပါ။မြောက်ကိုရီးယားနိုင်ငံတွင်မိဘမဲ့ကလေးများစောင့်ရှောက်ရေးဂေဟာတွေခိုးလုံရေးဂေဟာတွေနဲ့တွဲဖက်အလွတ်လုံနေတဲ့အသက်60ကျော်မစ္စတာလင်းကအဖမ်းမခံရခင်အချိန်ထိမြောက်ကိုရီးယားကိုအကျဉ်းဒါဇင်နဲ့ချီခေါက်ခေါက်ခါခါရောက်ခဲ့သူဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไลโดมีดา25กิโลเฮิรตซ์1196ไลโดมีดา32กิโลเฮิรตซ์932ไลโดมีดา57กิโลเฮิรตซ์585เนสนีเนตะนิงกรีนี่ริมมาไลเลมีดา190กิโลเฮิรตซ์1905รูก็นี่แหละชုံลืนไปนี่บาระရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ယာသည်တုတ်ကွေး H1 အနွမ်းပိုးတွေ့ပြီးတေဆုံးသူ18ဦးရှိကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။ယာသည်တုတ်ကွေးကူးစက်ဖြစ်ပွားသူ166ဦးထိရှိခဲ့ပြီလည်းဖြစ်ပါတယ်။မနေ့အင်္ဂါနေ့အထိစီးရင်တွေအရရန်ကုန်မြို့ကဝေဘာကီအထုကုစေယုံကြီးမှာယာသည်တုတ်ကွေးကူးစက်ခံထားသူ19ဦးကိုအတွင်းလူနာအဖြစ်ကူတာပေးနေရပြီးပြည်내နဲ့တိုင်းဒေသကြီးစေယုံတွေမှာတော့ယာသည်တုတ်ကွေးကူးစက်ခံထားသူ42ဦးအတွင်းလူနာအဖြစ်ကူတာမှုခံယူနေတာကြောင့်စုစုပေါင်းကူတာပေးနေရသူ60ရှိနေပါတယ်မြန်မာနိုင်ငံမှာယာသည်တုတ်ကွေးကူးစက်ဖြစ်ပွားမှုကဖြစ်လေဖြစ်တာမရှိတဲ့အချိန်မှပေါ်ပေါက်တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ဌာနကိုယ်စားလှယ်ကပြောပါတယ်ဒါပေမဲ့စိုးရင်စရာအခြေအနေတော့မဟုတ်ဘူးလို့လည်းသူကဆိုပါတယ် WHO အနေနဲ့မြန်မာနိုင်ငံတွင်ယာသည်တုတ်ကွေးဖြစ်ပွားမှုကိုအနိကပ်စောင့်ကြည့်နေတဲ့အကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာ2010ပြည်နှစ်ကဖြစ်ပွားမှုအများအပြားရှိခဲ့ပြီး2014ခုနှစ်မှာတုန်းကလည်းဖြစ်ပွားခဲ့ပါတယ်လို့ WHO ရဲ့ဌာနကိုယ်စားလှယ်ကပြောပါတယ်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကတော့ယာသည်တုတ်ကွေးလို့တန်တရားရှိရင်ဖြင့်နီးစပ်ရာကျန်းမာရေးဌာနကိုတွားရောက်ပြသကြဖို့နဲ့ကျန်းမာရေးသတိရှိကြဖို့တိုက်တွန်းထားပါတယ်ရှင
်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နယ်စပ်နဲ့နီးတဲ့ဒေသမှာစစ်သွေးကြွနဲ့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းပါကစ္စတန်စစ်သား၄ဦးသေဆုံးပြီးအဲ့ဒီထဲမှာအရာရှိ2ဦးလည်းပါဝင်တယ်လို့ပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။စစ်သွေးကြွတွေပေါင်းနေတဲ့ရှီရော့ကီယာဒေသကိုဒီကနေ့မနေ့အစောပိုင်းပါကစ္စတန်စစ်တပ်ကဝင်ရောက်စီးနင်းတိုက်ခတ်ရာကအခုလိုတိုက်ပွဲတွေဖြစ်ပွားရတာဖြစ်ပါတယ်။အသေးခံဘုံကွဲသမား2ဦးအပါအဝင်ကတုတ်ကျင်းနဲ့ဝင်နေတဲ့ဆွေသွေးကြွတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ပြီးတိုက်ပွဲပြင်းထန်ခဲ့ပါတယ်။လာရောက်တိုက်ခိုက်တဲ့ပါကစ္စတန်တပ်ဖွဲ့ကိုပြန်လည်တိုက်ခတ်ခဲ့တယ်လို့ပါကစ္စတန်တာလီဘန်ပြောခွင့်ရကဆိုပါတယ်။ပါကစ္စတန်အနောက်မြောက်ဒေသမှာမငြိမ်မသက်ဖြစ်နေပြီးပါကစ္စတန်တပ်ကိုဝင်ရောက်တိုက်ခိုက်တဲ့မကြာသေးခင်ကလုပ်ရက်တွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS သွေးကြွတွေကကြေညာခဲ့ပါတယ်။
ပင်လယ်ထဲမှာဆောင်းစီတန်ချိန်ပေါင်းများစွာဖိတ်ကျခဲ့ပြီးတဲ့နောက်ဟောင်ကောင်ကျွန်းကမ်းခြေတွေကိုမျောပါရောက်ရှိလာတဲ့ဆောင်းစီကဲတွေကိုရှင်းလင်းရေးအဖွဲ့တွေရှင်းလင်းနေကြရပါတယ်။နှင်းတွေဖော်တုံးနေတဲ့တူတဲ့ဆောင်းစီကဲတွေပထမဆုံးတွေ့ကြရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့တရုတ်ပိုင်နဲ့ဟောင်ကောင်ကျွန်းကကမ်းခြေ73ခုကိုအာဏာပိုင်တွေပိတ်ခဲ့ရပါတယ်။ကျောင်းနိုင်ငံတောင်ပိုင်းပါရီဗာဒယ်တာဒေသရဲ့ပင်လယ်ဝမှာပြီးခဲ့တဲ့ကြာသပတေးနေ့ကတင်းမောနှစင်းတိုက်မိပြီးစောင်းစီတန်ချိန်တထောင်လောက်ပင်လယ်ထဲကိုချက်ရောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်ပြည်မကြီးဘက်ကဟောင်ကောင်ကျွန်းကိုချက်ချင်းအကြောင်းမကြားခဲ့ဘူးလို့ဟောင်ကောင်သဘာဝပတ်ဝန်းကျင်ရေးရာဌာနရဲ့အကြီးအကဲကပြောပါတယ်။စောင်းစီကဲရီရဲ့အနံ့ဆိုးတွေနောက်33ဒီဂရီစင်တီဂရိတ်ရှိတဲ့အပူချိန်အောက်မှာရှင်းလင်းရေးအဖွဲ့တွေကကမ်းခြေတွေကစောင်းစီတန်ချိန်ဒါဇင်နဲ့ချီပြီးတော့ရှင်းလင်းနေကြရပါတယ်ရှင်။
တရုတ်နိုင်ငံစီကျွမ်းပြည်နယ်တောင်ထူထပ်တဲ့ဒေသမှာအင်္ဂါနေ့ကလှုပ်ခတ်တဲ့အင်အားပြင်းငလျင်ကြောင့်အခုချိန်ထိသေဆုံးသူ19ဦးရှိသွားပြီဖြစ်ပါတယ်။ငလျင်တန်းကြောင့်လူ250နီးပါးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ငလျင်ဗဟိုချက်မှတ်နေရာဟာတိဘက်လူမျိုးတွေလှည့်လည်နေထိုင်တတ်တဲ့နယ်ကွာခရိုင်နဲ့ပြည်တွင်းပြည်ပခီးသွားတွေထောင်ထဲချီလာရောက်လဲပတ်လျက်ရှိတဲ့နာမည်ကျော်အမျိုးသားဥယျာဉ်ရှိရာယူဆောင်ကောင်းဒေသမှာလှုပ်ခဲ့တာပါ။ငလျင်တန်ခံရသူတွေကိုကယ်ဆယ်ကူညီနိုင်ရေးအစွမ်းကုန်လှုပ်ဆောင်ကြဖို့တရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းထားပါတယ်။ဒီငလျင်ဟာပြင်းအားခွင့်ရှိတယ်လို့တရုတ်ငလျင်တိုင်းတာရေးဗဟိုဌာနကပြောပေမဲ့အမေရိကန်ဘူမိတိုင်းတာရေးအဖွဲ့ကတော့6.5%လောက်ရှိတယ်လို့ဆိုပြီးအင်ဂျီတသိန်းကျော်ပျက်စီးသွားတယ်လို့အဲ့ဒီဒေသမှာလျှက်စင်ပြီးပြတ်တောက်သွားပါတယ်။အင်္ဂါနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ဟာ2008ခုနှစ်တုန်းကတရုတ်နိုင်ငံမှာလူပေါင်း18,000လောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးစေခဲ့တဲ့ပြင်းအားရှိတဲ့ငလျင်ထက်ပြင်းထန်နေပါတယ်
။ဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်ကိုလွန်ခဲ့တဲ့82နှစ်ကအမေရိကန်တို့က Fat Man လို့နာမည်ပေးထားတဲ့အနုမျိုးဘုံကျဲချခဲ့လို့လူပေါင်း3000ခွဲကျော်တေဆုံးခဲ့ရတဲ့နှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားကိုဒီကနေ့ဗုဒ္ဓနေ့မှာကျင်းပထားမှာတော့လူတွေရာနဲ့ချီတက်ရောက်ခဲ့ပါတယ်။နာဂါဆာကီမြို့ငင်းချန်ရေးပန်းချံမှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတက်ရောက်မင်ခွန်ပြောတာမှာတော့နျူကလ িয়ার လက်နက်တွေကင်းစင်တဲ့ကမ္ဘာကြီးဖြစ်ရေးသူ့ရဲ့ခိုင်မာတဲ့ရည်မှန်းချက်ကိုထပ်လောင်းခရီးပြုပြောဆိုသွားပါတယ်ရှင
်။ဗုဒ္ဓဦးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ကြရပါမယ်ရှင်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ပါတီခေါင်းဆောင်တွေကိုဒီကနေ့နေပြည်တော်မှာတနာရီကြော်ကြားတွေ့ဆုံခဲ့ပါတယ်။ရခိုင်ဒေသတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားကြဖို့အပြန်အလှန်ဆွေးနွေးခဲ့ကြတဲ့အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီနေ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒေါက်တာအေးမောင်တို့ရခိုင်မျိုးသားပါတီ ANP ကခေါင်းဆောင်တွေတွေ့ဆုံကြတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားတာတွေ့ပါတယ်။ဘာကြောင့်ခုလိုတွေ့ဆုံဖြစ်ခဲ့လဲဆိုတာကိုသိပါစေရှင်
။ဟိုအဓိကကတော့ဗျာကျွန်တော်တို့ဘက်ကမေတ္တာရက်ခံတာရှိပါတယ်။ကျွန်တော်တို့ရခိုင်မျိုးနွယ်စုဝင်ဒီမျိုးတိုင်းရင်းသားတွေအကြမ်းဖက်တပ်ဖြတ်ခံရတာရှိကန်ကြီးယွာပေါ့ဗျာမောင်တို့မျိုးနေမှာလေ။အဲ့တော့ကိုယွာကိုဒေသလုံးချုံမှုမရှိဘူးကိုယ့်ရဲ့အသက်မွေးဝန်းကြောင်းလုပ်နိုင်တဲ့ဝန်းကျင်ပေါ့ဗျာရေလုံငန်းဖြစ်ဖြစ်လေယာဘေးလှုပ်လှုပ်တောင်ယာဘေးလှုပ်လှုပ်ပေါ့မရှိတော့ဘူးနောက်ချင်းချောင်းမုံအန္တရာယ်တွေရှိနေတယ်အဲ့ဒီကဏ္ဍတွေကြောင့်ကျွန်တော်တို့တိုင်းရင်းသားတွေခံနေတိုင်းရင်းသားတွေကမိမိနေရက်ကိုစွန့်ပြီးမှအသက်ဝယ်ရင်စီစဉ်လုံချုံမှုရှိတဲ့နေရာတွေကိုပြေးနေခိုလုံနေကြရတယ်ဒါရင်းနဲ့ပတ်သက်လို့ကျွန်တော်တို့အမြင့်ချင်းဖလေရှင်နေတည်ငြိမ်အေးချမ်းပြီးမှကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာလေးကိုဆွေးနွေးကြနေဆိုတာမျိုးနဲ့ကျွန်တော်တို့မေတ္တာရခံခဲ့တာရှိပါတယ်ဒီနေ့ကျွန်တော်တို့တွေ့ခွင့်ရပါတယ်မနေ့ကမေတ္တာရခံတာပ
ါဆိုတော့ ANP ပါတီကတွေးဆုံမှုကံလန်းတဲ့အပေါ်မှာကာကွယ်ရေးဦးစီးချုပ်ကတွေးဆုံတာပေါ့နော
်မှန်တယ
်ဟုတ်ကဲ့ဆိုတော့ဒီကနေ့ဆွေးနွေးပွဲကဒီရခိုင်ပြည်နယ်မှာဒေသခံတိုင်းသားတွေအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ဆက်ဆက်ပြီးတော့ဒီဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိစ္စတွေကိုအဓိကထားဆွေးနွေးတဲ့သဘောပေါ့
နံပါတ်1ချက်ကလုံခြုံရေးကဏ္ဍကျွန်တော်တို့မလုံခြုံဘူးလို့တိုင်းသားတွေခံစားရတယ်လေအဲ့ဒီဟာလေးကိုကျွန်တော်တို့အမြင်ချင်းဖြစ်လေပါတယ်နောက်တစ်ခုကတရားဥပဒေစိုးမိုးမှုကဏ္ဍတော့ကျွန်တော်တို့မှာဥပဒေတွေအများကြီးပြဋ္ဌာန်းထားတာရှိတယ်။အကြမ်းဖက်တစ်ချက်ရေးဥပဒေ။ဒါကြောင့်အကောင့်ပြင်မဖို့နိုင်သေးတာလေ။ဘေးပုဂ္ဂိုလ်တွေကပြည်ပင်ထားတယ်လေ။ဘေးအဖွဲ့အစည်းတွေကပြည်ပင်ထားတယ်လေ။အကြမ်းဖက်ခံနေရဗာလျက်နဲ့အကြမ်းဖက်တစ်ချက်ရေးဥပဒေနဲ့ဒါကြောင့်အရေးကြီးနိုင်ရတာလေ။ဆိုတော့အစိုးရအသက်သွင်းဖို့လိုအပ်တဲ့တခြားဥပဒေတွေရှိတယ်။တလင်တမယစနစ်ဥပဒေ လူဦးရေထင်းချောက်ရေးနဲ့ကျန်းမာရေးဆိုင်ရာဥပဒေပြဋ္ဌာန်းထားပြီးဖြစ်တယ်။နောက်ဆက်ကျတဲ့နိုင်ငံသားဥပဒေဒါကိုစီစစ်ပြီးဆောင်ရွက်တဲ့အခါမှာတစ်ဖက်သက်နော်ဒါအကောင့်တွေဖိုတဲ့လုပ်ငန်းလေးတွေကျွန်တော်တို့တွေ့ရတယ်။ဟောအဲ့ဒါလေးတွေတော်တော်များများပါဗျာ။အဲ့တော့ကျွန်တော်တို့အမြင်ချင်းဖလေကြပါတယ်။နောက်တရားမဝင်ငွေကြေးထောက်ပံ့မှုလမ်းကြောင်းတွေရှိတာပေါ့ဗျာ။ကျွန်တော်တို့ခင်ဗျားတို့ပြောနေကြတဲ့မူရေးစီဝါကျောင်းဝေးရေးနိုင်ငံတကာဖွဲ့စည်းထောက်ပံ့မှုနိုင်ငံတကာဖွဲ့စည်းများလူသားချင်းကိုချင်းစာဆိုတဲ့ခေါင်းစဉ်လေးကိုတက်ပြီးမှဒီနေရာမှာဘာကြောင့်နော်ဒါပံ့ပိုးပေးနေကြတယ်လေ။ကျွန်တော်တို့အားလုံးပြန်သုံးသပ်ပြီးမှကျွန်တော်တနားကြီးခွင့်ကြိုကြိုလောက်ပြည်သူဆွေးနွေးဖြေရှာကြပါတယ်။
ကာကွယ်ရေးဦးစီးချုပ်အနေနဲ့ဒီနိုင်ငံရေးပါတီတစ်ခုနဲ့အရင်ကတွေ့ဆုံတာမတွေ့ခဲ့ရဘူးပါဘူး။အခု ANP ပါတီနဲ့ထူးထူးခြားခြားတီးခြားလက်ခံတွေ့ဆုံနေဆိုတော့ဒါဘာကြောင့်လို့ထင်ပါလဲရှင်
။ဟိုနိုင်ငံရေးပါတီတို့နိုင်ငံရေးပါတီကြတို့တို့ကျွန်တော်တို့အားလုံးဟာလွတ်တော်အတွင်းမှာဆိုတဲ့လွတ်တော်အမတ်တွေလည်းဖြစ်တယ်ဆိုတာကိုသဘောပေါက်ပေးစေချင်တယ်။နော်လွတ်တော်အမတ်တွေဖြစ်တယ်ပြည်သူ့ဘက်တော်အမတ်၅ဦးနဲ့အမျိုးသားလွတ်တော်အမတ်၂ဦးပါတယ်။အဲ့ဒါလေးကျွန်တော်တို့က selected ပဲ။အကုန်လုံးဒီဘက်လောက်က CEC ဖြစ်တယ်။အဲ့ဒါကြောင့်ရခိုင်မျိုးသားပါတီဆိုတဲ့ခေါင်းစဉ်ဖြစ်ကြတာ။အဲ့တော့ကျွန်တော်တို့ကကွေးဦးစီးချုပ်ကလည်းပြောပါတယ်နော်ဒီပါတီစုံစနစ်ကိုတို့ကလေ့လာထားတယ်အဲ့တော့ကျွန်တော်တို့ဘက်ကဒီခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးထုတ်တက်မှုအတွက်နော်အဓိက institution ဖြစ်တဲ့တမတို့နဲ့ဆွေးနွေးမှဖြစ်တော့မယ်ဆိုတော့အခြေခံအကြောင်းရင်းတွေရှိလာတဲ့အခါမှာပြန်ပြီးတော့တည်ငြိမ်အေးချမ်းအောင်နော်ကျွန်တော်တို့ရဲ့ခြေနေတိုင်းရင်းသားတွေနေရက်ကိုစွန့်ခွာသွားကြလို့ရှိရင်ဒုတာဝန်ရေးသုံးမကိုဘလောက်ပဲကြွေးကြိုကြွေးကြိုကျွန်တော်တို့ရဲ့ချုပ်ချာအနာဆုံးချုံတို့မြေနေမြေကျွန်တော်တို့ပေးလိုက်ရတော့မယ်ဆိုတဲ့ပိုးကိုကျွန်တော်တို့တဘိုးပောက်တဲ့ခါမှာတူတူညီညီတဘိုးပောက်ကြတာမလို့သူ့ဘက်ကလည်းကျွန်တော်တို့ကိုကြိုဆိုတယ်ကျွန်တော်တို့ဘက်ကလည်းရင်းနေနေပဲတွဆုံဆွေးနွေးအမြင်ချင်းဖလေနိုင်ခဲ့တယ်ဆိုတဲ့အနေအထားဖြစ်တဲ့ခါမှာကျွန်တော်တို့ရဲ့အမျိုးသားလူကြုံမှုစီးတွေ့အင်မတန်ကောင်းမွန်တဲ့အခြေခံကောင်းတွေကိုကျွန်တော်ရယူနိုင်ခဲ့တယ်လို့ကျွန်တော်သုံးသပ်တယ
်ဆိုတော့နိုင်ငံရေးပါတီတစ်ခုနဲ့တွေ့ဆုံတယ်ဆိုတာထက်ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဒီရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးတာဖြစ်တယ်ဆိုတဲ့သဘောမျိုးပြောတာပါလားရှင
်မှန်ပါလေကြပါတီထက်ကျွန်တော်တို့ကပြည်ထောင်စုဘက်တွေကိုရောက်တဲ့ခိုင်လို့သားပါတီရဲ့ပါတီကိုစားမှုအမှတ်ကြီးနေတဲ့တောက်ဆိုရပ
ါဟုတ်ကဲ့ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်လို့အားရချင်တဲ့လို့ပြောနိုင်ပါလား
ကျွန်တော်တို့ဘက်ကတော့ရှိပါတယ်တမတို့ဘက်ကလည်းရှိတယ်လို့ပြောပါတယ်ကျွန်တော်တို့သဘောထားတိုက်ဆိုင်မှုတွေများပါတယ်ကျွန်တော်တို့ရင်းနှီးပဲညီကိုလိုပဲနော်နည်းနည်းချွတ်ချွတ်ကျွန်တော်တို့ပြည်ထောင်စုတည်တံ့ခိုင်မြဲမှုရှိဖို့အတွက်တက်မလို့ဘက်မှရှိတဲ့သူ့ရဲ့အမြင်သဘောထားကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့အမြင်သဘောထားတို့လေးဆွေးနွေးကြပါလေတူချင်းတူချင်းတူချင်းတို့အားလုံးအမြင်ချင်းတူကြပါလေ
ဟုတ်ကဲ့ဒေါက်တာအေးမောင်ကျေးဇူးတင်ပါတယ်ရှင
် ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကိုမက်ခင်ဖြူထွေးဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်ဒီကနေ့နေပြည်တော်မှာလည်းရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အစိုးရတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါသေးတယ်ရှင်အခုတရုတ်မြန်မာနယ်စပ်ဒေသကိုအလှည့်ပေးပါဦးမယ်တရုတ်မြန်မာနယ်စပ်ဒေသမှာတရားမဝင်ဝင်ရောက်လာသူနေထိုင်သူနဲ့အလုပ်လုပ်ကင်သူတွေကိုရှင်းလင်းသွားမှာဖြစ်တဲ့အကြောင်းတရုတ်အာဏာပိုင်တွေကအသိပေးကြေညာချက်ထုတ်ပြန်ပြီးကြေကောင်မြို့မှာစတင်ပြီးအရေးယူဆောင်ရွက်နေပါပြီ။အခုတစ်ချိန်မှာစာနဲ့ထုတ်ပြန်အသိပေးပြီးအရေးယူဆောင်ရွက်လာတာဖြစ်တဲ့အတွက်အရင်အခါတွေကထက်ပိုပြီးတော့ထိထိရောက်ရောက်အရေးယူဆောင်ရွက်လာနိုင်တဲ့အကြောင်းသုံးသပ်မှုတွေလည်းရှိနေပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကျုပ်အာဏာပိုင်တွေကတရားမဝင်ပြည်ဝင်သူတရားမဝင်နေထိုင်သူနဲ့တရားမဝင်အလုပ်လုပ်ကင်သူတွေကိုရှင်းလင်းဖို့အတွက်ဒီလ9ရက်နေ့ကဆုံးဖြတ်ပြီးတဲ့နောက်မှာအရေးယူတာတွေကိုစတင်ဆောင်ရွက်လာတာဖြစ်ပါတယ်လက်တလောအရေးယူဆောင်ရွက်နေတဲ့အခြေအနေကိုရွှေလီမြို့မှာနေထိုင်သူတဦးကအခုလိုပြောပါတယ်
အခုစနေပြီလို့ပြောတယ်ဒီစေကောင်တက်မှာအဆိုင်နေမှာရောဒီစက်ဆန်းနေတဲ့မှာပါလိုက်ပြီးတော့မှရှိနေတယ်လို့ပြောတယ်နောက်နည်းရနေစတယ်ကျေကောင်ပဲနဲ့ဒီရှင်လီနဲ့ကျေကောင်ကြီးရဲ့မိန်းမတော့ဒီပစိစိဆိုင်ကျတာပြီးဖြစ်တာမျိုးလေအဲ့လိုတော့အင်တက်ဖြစ်မှမလားလို့ရှင်ရှင်ပြောမှာပါ
တရုတ်အာဏာပိုင်တွေရဲ့သတိပေးထုတ်ပြန်ချက်မှာတော့နိုင်ငံသားတွေဟာတက်တန်းရှိဗီဇာ၊ passport နဲ့အခြားခီးသွားစာရွက်စာတမ်းတွေကင်ဆောင်ပြီးတရားဝင် gate ကစစ်ဆီးပြီးဝင်ရောက်တာမျိုးရွှေလီမြို့မှာနေထိုင်သူတွေဟာတရားဝင်စာရွက်စာတမ်းဒါမှမဟုတ်နေထိုင်ခွင့်ရဖို့အရည်ချင်းပြည့်မီသူတွေဖြစ်တာမျိုးနဲ့ရွှေလီမှာတရားဝင်အလုပ်လုပ်ကင်ခွင့်ရှိတာမျိုးတွေဖြစ်ဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်ရွှေလီမြို့မှာနေထိုင်သူနိုင်ငံသားတွေဟာတရုတ်ပြည်ရဲ့တရားဥပဒေကိုလေးစားလိုက်နာပြီးစီမံအုပ်ချုပ်မှုကိုနာခံရမှာဖြစ်ကြောင်းနဲ့မလိုက်နာရင်ဥပဒေအရအရေးယူမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တရားမဝင်နေထိုင်သူအလုပ်လုပ်ကင်သူတွေကိုအရင်ကစစ်ဆေးတာမျိုးတွေရှိပေမဲ့ဒီတစ်ချိန်မှာတော့သတိပေးချက်ထုတ်ပြန်ပြီးဆောင်ရွက်တာဖြစ်ကြောင်းလည်းရွှေလီမြို့မှာနေထိုင်သူကပြောပါတယ်။သူ
တို့ဥပဒေအရနေထိုင်ခွင့်လက်ရတယ်ဆောင်အချိန်လေးပေါ့နော်။ အဲ့ဒါလေးမလို့ဒီလိုရှိနေဆမ်းတဲ့ဘုရားလည်းအမိနဲ့လည်းနေလို့မရဘူး။တအားအမိပေါ်လာပတ်တော့နော်အဲ့ဒါလည်းနေလို့မရဘူး။နောက်တစ်ပတ်ချက်အမိမပြတ်ထွက်သေးတော့တစ်ပတ်ချက်လေးလို့တစ်ပတ်ချက်ဆိုတော့ပြည့်ရထဲနေလို့ရတယ်။အဲ့ဒါနဲ့လည်းနေလို့မရဘူး။နေလို့မရတာဆိုတော့အလုံးလုံးလို့မရတာပေါ့နော်။အဲ့အလုံးလုံးမယ်ဆိုလို့ပြင်ပြီးအလုံးရှင်ကလည်းအလုံးမှန်ချင်းကြည့်ရမယ်။နောက်ဒီတမှာဒီရအမအလုံးလုံးမယ်ဆိုလို့ရှင်လဲဒီမှာနေထိုင်ပြီးတအားအဆင်လို့တော့အဲ့လိုလေရမယ်လို့ပြောတာလေ။ဆောက်စေမလို့ရှိကြတဲ့လူများလေ။အဲ့ဒါကြောင့်မလို့ရှင်းရမယ်ပြောရဲ။ဒါနဲ့ဒီတစိန်ကတော့ဆိုတော့ဆိုတီရရတီတကြလဲတဲ့ပုံရှိတယ်ဆို
။တရုတ်မြန်မာနေဆက်မူဆယ်မျိုးကပရာဟိတလုပ်ငန်းတွေဆောင်ရွက်နေသူဦးတောင်းထွန်းကလည်းနေဆက်ဒေတာအခြေအနေကိုအခုလိုပြောပါတယ်
။စာတင်ဝင်ထုတ်ထားတာလည်းဟုတ်ပါတယ်။ခိုးဝင်လို့မရအောင်တန်စကားတွေဖိတ်တယ်။နောက်ပြီးလျှက်စစ်တက်လွတ်တယ်။သူတို့ကတော့စစ်ချာလုပ်နေပါတယ်ဗျ။စစ်ချာလဲခန့်မဲ့ဆိုတော့တင်းရတော့ဟိုတင်ထားပြီပေါ့နော်။သူတို့ကမန်းချင်းကြီးရတော့တရက်ကို9000 8000လောက်ကတော့အဝယ်ထွက်ရှိတယ်။အဲ့ဒီအဝယ်ထွက်တဲ့ကနေပေါ့တရားမဝင်တာလဲဒီ5000တော့ရှိတယ်ဗျ
။တရားမဝင်တွားရောက်အလုပ်လုပ်သူအများစုဟာလက်လုံလက်စားတွေဖြစ်ကြောင်းလည်းပြောပါတယ်။ကျုံနိုင်ငံမှာမြန်မာပြည်ကတွားရောက်အလုပ်လုပ်ကန်သူတွေဟာအများအပြားဆောက်လုပ်ရေးလုပ်ငန်း၊ကုန်တင်ကုန်ချလုပ်ငန်းထပ်သားဆက်ယုံတစ်ချောကင်ဆက်ယုံနဲ့ဘီလက်မြေဆက်ယုံတွေမှာလုတ်ကင်ကြတာဖြစ်ပါတယ
်။ကိုမိုးစောစောင့်စမ်းတင်ပြသွားတာပါရှင်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့အဆိုတော်ခိုင်ထူးရဲ့နာရီသတင်းပါရှင်။မြမဂီတာစတူဒီယိုတချင်းလောကမှာနာမည်ကြီးနှစ်ချိုက်ခဲ့ကြတဲ့အဆိုတော်ခိုင်ထူးဒီကနေ့ကွယ်လွန်သွားပါပြီ။အဆိုတော်ခိုင်ထူးရဲ့ခေတ်ပြိုင်အဆိုတော်တွေဂီတာပညာရှင်တွေရဲ့အမှတ်တရပြောစကားတွေကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ပန်ကရီးယားကင်ဆာရောဂါနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာဈေးကူတမှုခံယူနေတဲ့အဆိုတော်ခိုင်ထူးဟာအချိန်နေဆိုးရလာတာကြောင့်ဩဂုတ်လ10ရက်နေ့ကမြန်မာနိုင်ငံကိုပြန်လာပြီးရန်ကုန်မြို့ပါရမီဆေးရုံမှာဈေးကူတနေတော့ဒီကနေ့ညနေ 3:20 လောက်မှာကွယ်လွန်သွားပြီဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်62နှစ်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စတူဒီယိုလောက1980တဝိုက်ဝန်းကျင်တုန်းကအောင်မြင်ခဲ့တဲ့အဆိုတော်တွေထဲမှာခိုင်တူးတယောက်လည်းပါဝင်ခဲ့ပါတယ်။သူအခုလိုကွယ်လွန်သွားတာအတွက်စိတ်ထိခိုက်မိတယ်လို့အဆိုတော်ဂျေမောင်မောင်ကပြောပါတယ်
။ဟိုကွယ်လွန်ကိုချစ်တဲ့သူတွေအားလုံးခံစားနေရသလိုမျိုးပဲကျွန်တော်လည်းခံစားနေရပါတယ်။
အနာရှင်စနေအောင်မှာဂီတနဲ့တဒောင့်တနေရာကနေပါဝင်ဖြတ်တန်းခဲ့တဲ့အဆိုတော်ခိုင်ထူးအဖြစ်သူနားလည်ထားကြောင်းမြစ်စိမလှိုင်အဖွဲ့ကဂီတပညာရှင်ဦးရဲလွင်ကပြောပါတယ
်ဒီတိုင်းမှာတော့သူလောကခံစားနေရတဲ့ဝေဒနာတက်တာသွားတယ်လို့ကိုခံစားပါတယ်ဒီဝေဒနာကိုကျော်သွားပြီပေါ့နော်အခုဒီမသွားခင်ကလည်းမေတ္တာပို့လေရပဲသူသူရှိရောက်ပါလိမ့်မယ်ကျွန်တော်ပို့ရင်းနေတာလေအကိုခိုင်သူကတော့သူကနော်ကျွန်တော်တို့ပမာဏကီတာအားနာရှင်ရဲ့ဖိလင်လို့အောက်ရောက်တဲ့အချိန်မှာစပြီးတော့ကျွန်တော်တို့စတူဒီယိုဂီတာထွေပြီးတော့ထွက်လာခါမှာအဲသူတို့လက်ရှိကပါလာတယ်ကျွန်တော်တို့စံတတဲ့ဂီတာတွေနဲ့သူတို့လက်တွေ့ပြီးတော့တချို့လေးဆိုတယ်သူကညီတယောက်လိုပဲပေါ့ဗျာအဲဒီကြပါကျွန်တော်တချို့လေးလည်းသူအလိုက်နဲ့တချို့လေးသူဆိုတဲ့တချို့လေးကိုကျွန်တော်တို့သူတို့တွေ့ဆိုရပေါ့အဲလိုပဲကျွန်တော် share လုပ်ကြတော့တယောက်တယောက်ကိုယ်ကြီးတီးပေးရလို့ရှိရစင်တော့
အစိုးရခိုင်တူးဟာဂီတနဲ့ပတ်သက်လို့အကိုတယောက်တပွဲတွင်တင်ဆုံးမတတ်သူဥဆောင်လမ်းပြပေးသူဖြစ်တယ်လို့ခိုင်တူးရဲ့တချင်းတွေကိုပြန်ဆိုခဲ့တဲ့အစိုးရမီမီဝင်းဖေကပြောပါတယ
်ကိုခိုင်တူးကတော့ဟိုဂီတလောကအနေနဲ့ပြောလို့ရှိရင်တော့တကယ်ကြီးကြီးမားမားပုံကိုကြီးတယောက်ပေါ့နော်နောက်ကျမတို့ဒီအစိုးရအချင်းချင်းအနေနဲ့ပြောရမယ်ဆိုရင်တော့ကိုယ့်ရဲ့ငင်းစရာကြားစရာအတူရဲ့ပြည်တယ်လည်းဟုတ်တယ်။အတူတူတချင်းဆိုခဲ့တဲ့ကာလတခြားတွေမှာလည်းဆောက်ရှောက်ခဲ့တယ်အကိုကြီးတယောက်လိုပေါ့နော်။နောက်တချင်းဆိုတာလမ်းညွန်ခဲ့တာလည်းအများကြီးရှိရဲ။ကိုကိုရိုင်းလည်းသူတချင်းတွေကိုပြန်ဆိုခဲ့ဘူးတာရှိရဲ့အချိန်မှာသူကစေရနာရှိရှိနဲ့ပေါ့သူကိုရိုင်းနေတချင်းတွေရွေးပေးတယ်။အဲဆိုပုံဆိုပေါက်အကြောင်းတွေသူပြောပြပေးတယ်။ဒါလည်းအမှတ်တရလည်းအများကြီးပါကိုခိုင်ချင်းနဲ့ပတ်တယ်တော့လေ။ဆိုတော့မမီကပြောရရင်တော့ဟိုအများကြီးကိုကြိုက်ပါတယ်ဘုသူမင်းမေကိုခိုင်တူးတချင်အကြိုက်ဆုံးပါတယ်လို့မင်းအကြိုက်ဆုံးနေရာအများကြီးချင်းတော့ဖြေးဖို့တောင်ခက်ပါတယ်အဲ့ဒီလောက်ထိဟိုကောင်းအောင်လုပ်ခဲ့တဲ့လူတွေပါ
ဂီတပေါ်မှာတစ္ဆာထားသူအဖြစ်အဆိုတော်ခိုင်တူးကိုသူကြုံဆုံခဲ့ရကြောင်းဂီတပညာရှင်ကိုသားထွေးကပြောပါတယ
်တကယ်မှာတော့ခံစားရပါတော့ဒီမိတ်ဆွေတယောက်တကယ်ကိုဆုံးရသွားပြီအဲ့တော့ကျွန်တော်ဒီကျွန်တော်လမ်းပြပေါ့ကျွန်တော်ဒီအုံကြီးနေပါရသူရဲ့ကိုခမောင်တူရဲ့ကိုကျွန်တော်ငငယ်လေးကအဲ့ဒါတုံ့ပြန်သွားတယ်သူအဲ့လိုခံစားရတယ်နောက်တစ်ခုကသူ့ရဲ့ အမှုချင်းကတော့တကယ်ကိုကောင်းပါပြီလုံးချင်တာကိုသွန်းလုံးမယ်ဒါမျိုးအမှုချင်းသူ့မှာရှိပါတယ်ဒါတရားလဲသူရဲ့အောင်မြင်မှုရဲ့တောင်းအားဖြစ်ခဲ့တာသူကဘလောက်ပဲဟိုဘာပြောတချင်ပြန်တွေ့ရတဲ့သူကအများအားလုံးနဲ့အတင်ပြောင်းပြန်နေတယ်သူကနောက်တစ်ခုကဒီဂီတပေါ်မှာထားတဲ့ဟိုတစ္ဆာပေါ့အဲတစ္ဆာကတော့တကယ်ရန်ချစ်ဖို့လည်းကောင်းတယ်လေးစားဖို့လည်းကောင်းတယ်သူဒီဂီတနဲ့အတိုင်းဝိုင်းအားလုံးသူတန်းတူဆက်ဆံတယ်ပေါ့
အစိုးရခိုင်တူရဲ့ထင်ရှားတဲ့တချင်းတွေထဲမှာတီလာရွှေလေတိုင်းအင်းစလီသခိုင်းလန်းစစ်နဲ့ညဉ့်ဉန်ရီစတာတွေပါဝင်ပါတယ်အစိုးရခိုင်တူကွယ်လွန်ချိန်မှာဆရာဝန်ဇနီးတွေနဲ့အတူသားတယောက်သမီးတယောက်ကျန်းရခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါအောင်မယ်ပစိဖိတ်သမုဒ္ဒရာထဲကအမေရိကန်ပိုင်ကိုအန်ကျွန်းကိုဒုံးကျည်နဲ့ပြစ်ခတ်ဖို့အစီအစဉ်ပြင်ဆင်ချက်ကိုမြောက်ကိုရီးယားဘက်ကထုတ်ဖော်ပြောဆိုလိုက်ပြီးတဲ့နောက်အမေရိကန်နဲ့မြောက်ကိုရီးယားစီရင်တင်မှမှုပိုဆိုးလာနေပါတယ်။အမေရိကန်ကိုထိပါလာရင်အမေရိကန်ဘက်ကလည်းမကြုံစဘူးမီးကုံရန်ကုံလက်တုံပြန်မယ်လို့အမေရိကန်သမ္မတထရမ့်ကပြောလိုက်တဲ့အပေါ်မှာမြောက်ကိုရီးယားဘက်ကလည်းကိုအန်ကျွန်းကိုတိုက်ခိုက်မဲ့အစီအစဉ်အသေးချစီစဉ်သုံးသပ်နေတဲ့အကြောင်းပြောလာတာပါ။အမေရိကန်အနေနဲ့မြောက်ကိုရီးယားကိုကန့်သက်စစ်လုပ်လာမယ်ဆိုရင်တောင်မှအခြေအနေဟာနျူကလ িয়ার စစ်ပွဲအထိအလျင်မြန်ဥတည်သွားနိုင်ပွဲရှိတယ်လို့ VOA သတင်းတောက် Brian Patton စိုးမျိုးကနေသတင်းပေးပို့ထားတာကိုတော့ Matt Ethanson ကပြောပြပါမယ်ရှင်
။အဖြေရှာမှုတွေထဲမှာအကောင်းဆုံးနည်းလမ်းတစ်ခုအနေနဲ့ American ဘက်ကမြောက်ကိုရီးယားဒုံးကျည်မြေပြင်စခန်းဒါမှမဟုတ်နျူကလ িয়ার စခန်းတစ်ခုခုကိုလက်ဦးမှုယူပြီးတိုက်ခိုက်လိုက်မယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ကိုတိုက်ရိုက်ထိခိုက်နိုင်မှာမဟုတ်ပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအိုအနေနဲ့သူမနိုင်နိုင်တဲ့စစ်ပွဲခင်းကျစ်မဲ့အစားတပ်တမန်ရေးညှိနှိုင်းမှုလှုပ်လာနိုင်ခြင်းရှိတယ်လို့ကိုရီးယားကာကွယ်ရေးကိုယ်ရက်ကလုံခြုံရေးဆိုင်ရာသူတည်တည်ရှင်ကျင်ကျွန်းကပြောပါတယ
်။ဘာကြီးကယကီဆော့အင်းနဲ့လောက်ကို
တရုတ်နဲ့ရုရှားတို့ကိုကြားခံဖြစ်သုံးပြီးစိတ်ရှည်ရှည်နဲ့အမေရိကန်နဲ့ဆွေးနွေးမယ်ဆိုရင်မြောက်ကိုရီးယားအတွက်အလားအလာကောင်းလာနိုင်ပါတယ
်။အနုမြူစစ်ပွဲကိုရှောင်ရှားနိုင်ဖို့အရေးမြောက်ကိုရီးယားခေါင်းဆောင်နဲ့ဆွေးနွေးရမှာအတင်းချက်စီးရင်နဲ့ဖြည့်ရှင်းရင်တော့နှစ်နိုင်ငံထိတ်တဲရင်ဆိုင်ရာကိန်းရှိနေတဲ့အကြောင်း The Heritage Foundation ကအာရှအရှေ့မြောက်ဆိုင်ရာသုံးသက်သူ Bruce Gellinger ကပြောပါတယ
် So there seems to be a disconnect between saying Kim Jong-un
မစင်မချင်းနဲ့တိုက်ခိုက်လာမယ်လို့ပြောပြီးတစ်ဖက်ကတော့ဒီ American ရဲ့တိုက်ခိုက်မှုကိုသူဟာစင်ကြင်စဉ်းစားပြီးတော့အကြမ်းနည်းနဲ့မတုံ့ပြန်ဘူးလို့ယူဆနေတာတွေကသဘာဝမကျပါဘူး
အမေရိကန်ဘက်ကစီးရင်နဲ့တိုက်ခိုက်လာရင်မြောက်ကိုရီးယားဘက်ကအနုမြူလက်နက်သုံးပြီးတော့မှတ်လောက်တာလောက်အောင်သင်ငန်းစာပေးမယ်လို့မြောက်ကိုရီးယားဘက်ကသတိပေးထားပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ကိုကန့်သက်စစ်နဲ့တိုက်ခိုက်လာရင်တော့လက်နက်ကြီးတွေသုံးဓာတ်ရုလက်နက်တွေသုံးပြီးတော့တောင်ကိုရီးယားဘက်ကိုတိုက်ခိုက်နိုင်တယ်လို့စီးရင်သုံးသက်သူတွေကပြောပါတယ်။ဒါကတဆင့်တောင်ကိုရီးယားအခြေတပ်စခန်းကအမေရိကန်စစ်တပ်သား28,000ကျော်ကိုတိုက်ခိုက်နိုင်ပြီးတော့စစ်တပ်အခိုင်အမာချထားတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်မှာပြည်ပခအကြီးအမားတွေဖြစ်စေနိုင်ပါတယ်။ဆိုးမြုပ်ကန်လူဦးရေ10တန်းအပါဝင်တောင်ကိုရီးယားလူဦးရေတဝက်ကိုတနားရီအတွင်းချိန်မုံနိုင်တဲ့ကြီးတက်အင်အားစစ်သည်3သိန်းနဲ့လက်နက်ကြီးတွေမြောက်ကိုရီးယားမှာရှိနေတာပါ။မြောက်ကိုရီးယားရဲ့ဒုံးစခန်းတွေအနုမြူစခန်းတွေအားလုံးကိုဥတီတိုက်မယ်ဆိုရင်တော့မြောက်ကိုရီးယားတနိုင်ငံလုံးကိုသိမ်းယူရမယ်အခြေအနေမှာရှိတယ်လို့ကယ်လင်နာကပြောပါတယ
် To guarantee that you've eliminated all North Korean nuclear
မြောက်ကိုရီးယားရဲ့အနုမြူနဲ့မစိုင်းအနေကိုဖိရှားနိုင်မှုအတွက်မြောက်ကိုရီးယားရဲ့ဆက်အာဏာရှင်စနစ်ကိုလုံးဝဖျက်သိမ်းပြစ်မှာပဲရမှာပ
ါအကယ်၍စစ်ဖြစ်မယ်ဆိုရင် American ဘက်ကနိုင်မယ်ဆိုပေမဲ့လည်းဒေသတစ်ခုလုံးကိုအထိကိုက်များစေပြီးတော့လူသန်းနဲ့ချီအသက်ဆုံးရှုံးရနိုင်တယ်လို့လည်းစီးရင်သုံးသက်သူတွေကပြောပါတယ်ဒါပြင်မြောက်ကိုရီးယားရဲ့မဟာမိတ်တရုတ်ကလည်းဒီစစ်ပွဲမှာပါဝင်လာနိုင်ခြင်းရှိပြီးတော့ပိုဆိုးရတဲ့စစ်ပွဲအတွင်းကိုပြောင်းလဲသွားနိုင်ပါတယ်ရှင်
။မအီတန်စင်ပြောပြခဲ့တာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာရိုက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။တော်တာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့နှခမ်းကွဲအာခံကွဲကလေးငယ်တွေအပြုံးလှလဆင်မြန်းနိုင်ရေးအခမဲ့ခွဲစိတ်ကုသနိုင်ကြောင်းပြောပြပေးမယ့်လူမှုကျန်းမာရေးနဲ့အတူဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
animal farm ဆိုတူရီရလို့ပေါ့နော်အလုံးတော့အတူတူပဲငါတော့ပိုခွေးစီးစင်းနေဆိုရအမြင်မျိုးတွေဖြစ်လာရပါမှာပြီးတော့ဒီနိုင်ငံမှာပဲဖြစ်ဖြစ်ဒီနိုင်ငံမှာမဆိုပါဘူးနော်လူမျိုးကြီးဟွာတာပါတီကြီးဟွာတာခေါင်းဆောင်ကြီးဟွာတာတွေပေါ်လာတဲ့ခါမျိုးမှာကျွန်တော်ထင်တယ်လောက်တုံးကအတူလုပ်ခဲ့ကြတယ်တကယ်တကယ်အကျိုးကျေးဇူးကြတဲ့ခါကျတော့တစ်ဖက်ဆောင်တွင်ဖြစ်တယ်ဆိုရအမြင်မျိုးတွေအဲ့ပါဝင်ခဲ့သူတွေမှာအလုံးခံစားကြတာပါပဲ
မြန်မာနိုင်ငံရေးသူတေသည်ဥမင်းစင်နဲ့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရဖို့ရှိပါတယ်။အဲဒီနောက်မှာတော့ဗုဒ္ဓဟူးနေ့တိုင်းနားဆင်နေကြအာကစားသတင်းလွှာကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မွေးရပါနှခမ်းကွဲအာခံကွဲနေတဲ့ရင်သွေးငယ်လေးတွေအတွက်တင့်တော်တဲ့အချိန်မှာခွဲစိတ်ကုသမှုမခံယူနိုင်ခဲ့ဘူးဆိုရင်အရွယ်ရောက်လာတဲ့အခါမှာစိတ်ဓာတ်ကျတာအားငယ်စိတ်တွေဖြစ်ပေါ်ခံစားရစေနိုင်ပါတယ်။ဒါကြောင့်အချိန်မီခွဲစိတ်ပြုပြင်ကုသပေးတဲ့အကြောင်းဆေးရဆိုင်ရာသမားတော်တို့ကပြောပါတယ်။မြန်မာနိုင်ငံမှာနှခမ်းကွဲအာခံကွဲကလေးငယ်တွေကိုအခမဲ့ကုသပေးနေတဲ့ကမ်ပိုင်ကန် UHC ဆေးရုံကဆေးရုံအုပ်ဒေါက်တာဒေါက်ဆူဆွေဝင်းကိုဒေါက်တာတန်စင်ကတွေ့ဆုံမေးမြန်းထားတဲ့လူမှုကျန်းမာရေးအစီအစဉ်နားဆင်နိုင်ပါပြီရှင
်မွေးရပါနှခမ်းကွဲအာခံကွဲရင်သွေးငယ်လေးတွေဟာအသက်ကြီးလာတဲ့အခါမှာပုံမှန်မဟုတ်တဲ့မျက်နှာတင်မြင်လက္ခဏာတွေကြောင့်လူတော်လည်းမတွေ့ရတော့ပဲစိတ်ပိုင်းဆိုင်ရာထိခိုက်နှိမ့်နာမှုတွေကိုကြုံတွေ့ရလေရှိပါတယ်။စကားပြောမပီတာတွေအသက်ရှူရခက်ခဲတာတွေနဲ့အကြအာယုံချွတ်တဲ့တာတွေဟာမွေးရပါနှခမ်းကွဲအာခံကွဲဖြစ်နေတဲ့ရင်သွေးငယ်လေးတွေကြုံတွေ့ရလေရှိတဲ့အခက်ခဲတွေပဲဖြစ်ပါတယ်။နှခမ်းကွဲအာခံကွဲအနေနဲ့မွေးဖွားလာတဲ့ရင်သွေးငယ်လေးတွေကိုမွေးပြီးတော့အသက်နှစ်နှစ်မကျော်ခင်မှာခွဲစိတ်ကုသမှုတွေပြုလုပ်ပေးနိုင်ခဲ့မယ်ဆိုရင်တာမန်လူတယောက်လိုပြန်ဖြစ်စေနိုင်တယ်လို့ကံမကံရွေးစီဆေးရုံမှဆေးရုံအုပ်ကြီးဖြစ်သူဒေါက်တာဆွေဆွေဝင်းကပြောပါလေ
နှခမ်းခွဲအာခံခွဲဖြစ်လာပြီဆိုလို့ရှိရင်နှခမ်းခွဲတဲ့ကလေးဒီမွေးကမွေးကင်းစားနေပြီးတော့အသက်12လအတွင်းခွဲမယ်နောက်တစ်ခါအာခံခွဲကလေးဒီမွေးစားနေပြီးတော့18လအတွင်းခွဲမယ်ဆိုအကောင်းဆုံးပါပဲเนาะအဲ့ဒီ message တွေလည်းကျွန်မပေးချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာခွဲလိုက်လို့ရှိရင်ဒီကလေးရဲ့မျက်နှာပုံပန်းသဏ္ဍာန်လေးရတယ်ကောင်းမွန်လာပါမယ်နောက်စကားပြောပြီးသားမယ်အသက်ရှူတာကောင်းမယ်အကြောင်းအရုံကောင်းမယ်နောက်နေနေကြော်လာတာနဲ့မြအခက်ခဲလေးတွေရှိလာနိုင်တာရှိပါတယ်
။ယောက်ျားလေးတွေဟာမိန်းကလေးတွေထက်နှခမ်းကွဲအာခံကွဲဖြစ်ဖို့အခွင့်အရေးပိုများပြီးမျိုးရိုးဗီဇလိုက်ခြင်းဟာနှခမ်းကွဲအာခံကွဲဖြစ်စေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။ကိုဝင်းဆောင်ကြီးမှာအာဟာရချွတ်တဲ့တာတွေနဲ့ဆလိပ်အရက်တောက်သုံးတာတွေဟာလည်းနှခမ်းကွဲအာခံကွဲရှင်သိငယ်လေးတွေကိုမွေးဖွားလာစေနိုင်တာကြောင့်သတိပြုရှောင်ကျဉ်သင့်တယ်လို့ပြောပါတယ်
။ဒီနေ့အထိပေါ့နော်ကဘာပေါ်မှာ20အရှင်မွေးရှင်းရနဲ့တထောင်တွဲမှာဆိုရင်နှခမ်းခွဲအာခံခွဲတယောက်နှုံးနဲ့ဖြစ်နေပါတယ်။ကြားမှာအချုံးနဲ့တွဲမယ်ဆိုတော့နှစ်ချိုးတစ်ရှိပါတယ်။ဒါပေမဲ့လို့နှခမ်းခွဲကတော့ယောက်ျားလေးတွေမှာနှစ်ဆပုံများပြီးတော့အာခံခွဲကမိန်းကလေးတွေမှာနှစ်ဆပုံများပါတယ်။ဒါကတော့ဖြစ်ပေါ်လာပုံမှာ။နောက်ဖြစ်တတ်တဲ့အကြောင်းရင်းတွေကဘာရှိလဲဆိုတော့နံပါတ်1ကတော့မျိုးရိုးဗီဇာလိုက်တာပါ။နောက်နံပါတ်2အနေနဲ့ဆိုလို့ရှိရင်တော့ကိုဝင်ဆောင်မိခင်ရဲ့အစိပ်ပိုင်းပေါ့နော်ကိုဝင်ဆောင်မိခင်ဟာသူကိုယ်တိုင်စိတ်လေးတောင့်မယ်အရက်တောင့်မယ်နောက်နောက်ပြီးတော့တကအားရချွတ်တဲ့မယ်နောက်ကိုဝင်ဆောင်စဉ်ကာလမှာကြိုက်တိုးယောဂါဖြစ်ပွားမယ်နောက်သူကိုယ်တိုင်အကြောင်းတစ်ခုခုကြောင့်ပိုးသတ်ဆေးတွေပြင်းပြင်းအပြင်းစားတွေကိုသုံးဆဲရမယ်နောက်သူကိုယ်တိုင်စီးကြိုတွေးကြိုဖြစ်နေမယ်ဆိုလို့ရှိရင်တော့အဲ့လိုအချက်တွေနဲ့ဆိုရင်နှခမ်းခွဲအာခံခွဲဖြစ်ဖို့ပို့ပြီးတော့များပါတယ်
နှခမ်းခွဲအာခံခွဲနဲ့မွေးဖွားလာတဲ့ရင်သွေးငယ်လေးတွေကိုရင်သွေးမိဘတွေကအများဆုံးကုသပေးတင်ကြမှာပါငွေကြေးပြည့်စုံတဲ့မိဘတွေဟာခွဲစိတ်ကုသမှုတွေကိုချက်ချင်းပြုလုပ်ပေးဖို့တက်ဆွမ်းနိုင်ပေမဲ့ငွေကြေးချွတ်တဲ့သူတွေမှာတော့အခက်အခဲတွေရှိနေပါတယ်။ငွေကြေးမတက်နိုင်တဲ့သူတွေအနေနဲ့အမေရိကန်အခြေစိုက် Smile Train အစီအစဉ်နဲ့ကမ္ဘာကန်ဆေးရုံမှာအခမဲ့ခွဲစိတ်ကုသမှုတွေကိုပြုလုပ်နိုင်တယ်လို့ပြောပါတယ်
။ Smile Train ဖွဲ့ဟာ American အခြေစိုက်ဖွဲ့စည်းဖြစ်ပါတယ်။နိုင်ငံတကာကလေးများဖွဲ့စည်းဖြစ်ပြီးတော့ New York မြို့မှာအခြေစိုက်ပါတယ်။1999ခုကနေပြီးတော့စပြီးတော့ဖွင့်လှစ်ခဲ့ပြီးဖွဲ့စည်းခဲ့ပြီးတဲ့နောက်အခုဆိုနိုင်ငံပေါင်း88နိုင်ငံမှာ ဟိုငွေရပါအကောင်ခွဲနှဟိုနှခန်းခွဲအကောင်ခွဲခလေးများတွေပေါ့နော်ဟိုခွဲစိတ်ပေးနေပါတယ်ခလေးတွေဆိုပေမဲ့လို့လူကြီးများကိုလည်းခွဲစိတ်ပေးနေပါတယ်2015ကျွန်မတို့ February ကနေစခွဲပါတယ်2015ကနေ February ကနေ December အထိမှာအဲ့ဒီနှစ်အတွင်းမှာတော့216ခုခွဲခဲ့ပါတယ်နောက်ပြီးတော့ဒီ2016ခုနှစ်မှာတော့အားလုံးပေါင်းဆိုလို့ရှိရင်စုစုပေါင်း209ဦးလောက်ရှိပါတယ်နောက်အခု January to May အထိကတော့အယောက်80ခွဲပြီဖြစ်ပါတယ
်မွေးရမှာနှခန်းခွဲအောင်ခွဲရှင်သေးငယ်လေးတွေကိုတည်တော်တဲ့အချိန်မှာခွဲစိတ်ကုသမှုတွေမပြုတ်လုံနိုင်ခဲ့ဘူးဆိုရင်အရွယ်ရလာတဲ့အခါစိတ်တက်ကြအားငယ်မှုတွေနဲ့အတူနောက်ဆက်တွဲဆွေးကြူတွေကိုပါဖြစ်ပေါ်ခံစားရစေနိုင်တာကြောင့်ခွဲစိတ်ပြည့်ပြည့်မှုတွေကိုအချိန်မီပြုတ်လုံပေးတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါလူလူတမရေးအစီအစဉ်ကိုအခုလို့ဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်မြန်မာနိုင်ငံသမိုင်းမှာလွတ်လပ်ရေးတိုက်ပွဲကာလကရရှိခဲ့တဲ့စီလုံးညှဉ်းပန်းမှုတွေဟာလွတ်လပ်ရေးရပြီးတဲ့နောက်ပြိုကွဲသွားခဲ့သလိုရှစ်လေးလုံးအာဏာရှင်ဆန့်ကျင်ရေးတိုက်ပွဲကာလကရရှိခဲ့တဲ့စီလုံးညှဉ်းပန်းမှုတွေဟာလည်းအခုချိန်မှာမှေးမှိန်နေတယ်လို့ဆိုရင်မှားမယ်မဟုတ်ပါဘူး။ဘာကြောင့်ဒီလိုဖြစ်ရပါသလဲ။ဒီစီလုံးညှဉ်းပန်းမှုကိုဘယ်ပုံဘယ်နည်းပြန်လဲတိစောက်တင်တယ်လဲဆိုတာမြန်မာနိုင်ငံရေးသူတေသည်ဦးမင်းစင်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ကွန်မင်းခင်ဗျာ88မှာပြည်သူလူထုတရားလုံးညှောမှန်းခဲ့ကြတဲ့ညှောမှန်းချက်တွေကတော့အာနာရှင်စနစ်ဖျောက်ချဖို့အတွက်အဓိကဖြစ်ပါတယ်မဆလာအစွာပြုသွားခဲ့တဲ့ဆိုတော့ဒါလောလောဆယ်လက်တလောအောင်မြင်မှုရခဲ့တယ်ပေါ့ဒါပေမဲ့ရေရှည်မှာအာနာရှင်စနစ်ပြုတ်ကျပြီးတော့ဒီမိုကရေစီအသီးပွင့်တွေကိုသူတို့ခံစားကြလိမ့်မယ်လို့ညှောမှန်းခဲ့ကြတယ်ထင်ပါတယ်29နှစ်ကြာလာတဲ့အခါမှာအဲ့ဒီညှောမှန်းချက်ကိုဘယ်လောက်ထိပေါင်းရအောင်မြင်ခဲ့ပြီလို့ပြောနိုင်ပါလဲခင်ဗျာ
သူတို့နားလည်တာပေါ့နော်အဲ့ဒီကာလတုန်းကတော့ဟိုဒီမိုကရေစီဆိုတာကတော့ဟိုပြောကြတာပေါ့အလုံးဒါပေမဲ့လေအဓိကကတော့အဲဒီကကျွန်တော်တို့ចောင်းသားတွေအနေနဲ့ကောပြည်သူတွေအနေနဲ့ကောကတော့ဒီဂုံတိတ်ခါရှိတဲ့ဘဝမှာမနေရတာပေါ့နော်အထူးသဖြင့်ကတော့လေစီဝါရေးမှာဆိုလဲထင်တယ်လို့ငွေစက်ကူတွေကိုလာဖြတ်သိမ်းလိုက်တာမျိုးပြည်သူလူထုပေါ်မှာဘလို့မှဟိုတိတ်ခါနဲ့တန်ဖိုးထားပြီးမဆက်ဆံဘူးဆိုတဲ့ခံစားချက်မျိုးပေါ့နော်အဲ့ဒါပိုအဓိကကြမယ်ထင်တယ်ဟိုတိတ်ခါမဲ့ဆက်ဆံခံရတယ်အဲ့ဒါစီဝါရေးမှာရောနိုင်ငံရေးမှာရောလူခွင့်ရေးမှာနော်အဲ့ဒီပေါ်မှာမကျင်တဲ့လို့ spontaneous လို့ခေါ်တဲ့အလိုလျောက်ထားပြီးတော့လာဟိုအောင်ကြောရတဲ့ဘောပါပဲဒီပုံမှာမှနိုင်ငံကြီးကောင်းဆောင်တွေကနေဒါအရောဖြင့်ဒီလိုဂုံတိတ်ခါနဲ့စီလိုတဲ့ဘောကိုရဖို့ဆိုရင်ဒီမိုကရေစီဟာအကောင်းဆုံးစနစ်ပဲဆိုပြီးတော့ပြောကြလို့ဒါဆီယနာရှင်စနစ်စံကြည်ဒီမိုကရေစီရေးဆိုပြီးဖြစ်ပေါ်လာတာပါဆိုတော့အခု29နှစ်ကြာခဲ့တဲ့ခါမှာအဲ့ဒီမန်ဂျာတွေပြေးသွားပြီလားဆိုရင်ပြောရမယ်ဆိုရင်တော့ပြည်ပဘောမရှိသေးဘူးအများကြီးဆက်ပြီးတော့ခရီးဆက်အောင်မယ်လို့ကျွန်တော်တို့တုံ့ပြန်ပါတယ
်ဒီမိုကရေစီကတော့ပူပြီးကြေပြန့်တဲ့ခရီးပေါ်လေလောလောဆယ်မှာတော့အဲ့ဒီဆီယနာရှင်တပါတီအနာရှင်စနစ်မှာခံခဲ့ရတဲ့ဖိနှိပ်ချုပ်ချယ်မှုတွေလူကုန်သိခကင်းမဲ့မှုတွေကရောအခုတော်တော်လေးပပျောက်သွားပြီလို့ဆိုနိုင်ပါလား
ကျွန်တော်ထင်တာကတော့ဒီ88မှာဒီဒီမိုကရေစီလို့ပြောတဲ့အခါမှာပေါ့နော်နောက်ပြီးတော့အဓိကကလည်းဗမာမျိုးကြီးတွေမှာရှင်လူငယ်အဓိကဦးစီးပြီးလောက်ကြတာပေါ့နော်ဆိုတဲ့အခါကျတော့ဘာတော့တွေ့ရလဲဆိုတော့ဟိုနောက်ပိုင်းလှုပ်ရှားမှုပိုကျေပြန့်လာတာပေါ့နော်နောက်ပိုင်းဆန်စုနေတွေကိုကြာနေများသဘောပေါက်လာတာကတော့ဒီမှာနိုင်ငံရေးပြဿနာဟာစင်နာရှင်စနစ်ပြဿနာတစ်ခုရမဟုတ်ဘူးမပီယာဆရာကလွယ်လွယ်ရကြတယ်လို့ကပြည်တော်စုကိုပြည်မီတောင်းမီဒင်းပြချက်ပြည်တော်စုပုံမပေါ်ခဲ့တာဒါကြောင့်မို့တိုင်းသားအခွင့်အရေးတွေတိုင်းသားရပိုင်ခွင့်တွေလည်းသိအရေးကြီးတယ်လို့သူတွေကနားလည်မြင်လာကြတဲ့အခါကျတော့အခုလူကုန်တိတ်ခါလို့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီအခွင့်အရေးမရတော့ဘူးပေါ့နော်တိုင်းသားတွေရဲ့အခွင့်အရေးတိုင်းသားတွေရဲ့ဒန်းလူကြီးဆိုတာတွေကပြောလာကြတဲ့အခါကျတော့အဲ့လိုပြည်တံပေါင်းစုံနဲ့တိုင်းမယ်ဆိုလို့ရှိရင်တော့အခုချိန်ကြီးဟာလေအဲ့အနေထားကိုပြည်ပကမရောက်သေးဘူးလို့ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ကိုမင်းကြီးကအဲ့လွတ်လပ်ရေးရပြီးတဲ့ကာလကိုပြောတော့ကျွန်တော်လည်းအဲ့ကိစ္စကိုနည်းနည်းပြန်ကောက်ချင်ပါတယ်လွတ်လပ်ရေးကျူပန်းစဉ်တုန်းကလည်းပဲမြန်မာနိုင်ငံသားတွေဟာတိုင်းရင်းသားတွေလည်းပါဝင်ခဲ့ကြတယ်ဘာသာမရွေးလူမျိုးမရွေးအကုန်လုံးလူတန်းစားအလှပေါင်းစုံကလွတ်လပ်ရေးရရှိဖို့ဆိုတဲ့စီကြံနဲ့ကျူပန်းခဲ့ကြတယ်ဖက်စစ်ကိုတော်လှန်ခဲ့ကြတယ်လွတ်လပ်ရေးရပြီးတဲ့အခါမှာအဲ့စီကြက်တွေမှိမ့်မှိပပျောက်သွားပြီးတော့ပြည်ထောင်စုလည်းပဲအန္တရာယ်ကျလာတယ်လူတချို့ကတော့ဝေဖန်ကြပါတယ်အဲ့ဒါဗိုလ်ချုပ်အောင်ဆန်းဒူကောင်းဆောင်မျိုးကွယ်လွန်သွားလို့သူရဲ့ပင်လုံးမှာပေးခဲ့တဲ့ဂတိကဝတ်တွေအကောင့်ထဲမပေါ်နိုင်လို့လေတချို့ကပြန်ဆုံးသတ်ကြတာပေါ့လေဆိုတော့အခု88နောက်ပိုင်းမှာအဲ့လိုညှောမှန်းချက်မပြည့်မီဖြစ်နေသေးတာပေါ့တစုံတရာကျွန်တော်တို့ထောက်ပြဝေဖန်စရာရှိပါလားဘာကြောင့်ဆိုတာအဲ့လို
โอเคဦးကျော်လုံးကပြောတဲ့အထက်မှာလည်းပါပါတယ်နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဒီစနစ်ဟောင်းကိုဟာဖိနှိပ်မှုကိုဒါမှမဟုတ်လေကျုံကျွမှုကိုတော်လန်းတာတစ်ပိုင်းပေါ့ဒီကျုံကျွမှုကိုတော်လန်းပြီးတဲ့အခါမှာဟာအနာဂတ်မင်းငံကောအနာဂတ်ပြည်တော်စုကိုဘယ်လိုမျှော်မှန်းချက်မျိုးနဲ့ဘယ်လို vision မျိုးနဲ့ပေါ့နော် formula ဆိုအပိုင်းနှစ်ပိုင်းပေါ့ဆိုတော့ဟိုစနစ်ဆိုးက จมจุ่มหูตอนแรกอาจจะเขาจะอารมณ์ปองยันดีกว่ามาจังพี่ก็ยินยันไหนเนี่ยคนอ่ะตัวยังตายยังมาคุยไปอารมณ์ปานเนี่ยแต่เมื่อไรดีกันในเสียสบีก็บรรลุฮัลโหลอาณาคุยมือเนี่ยบรรลุแทนดูคุยเนี่ยฮัลโหลตัวจะทำเลสรูปย่อเรียกมาแล้วคนแบบวิชิมบ่เนาะแทนดีอันนั้นก็วิชิมกูซึ่งได้เรียกมาแล้วตัวรูดพยาปูบีก็เลวจีโอชนะรูดพยาปูบีก็คุยลูจนะแล้วแอนิมอลฟาร์มสวัสดิ์เรียลบ่เนาะจอมเอสเนาะအားလုံးတော့အတူတူပဲငါတော့ပိုခွေးစီးစနေဆိုအမြင်မျိုးတွေဖြစ်လာရပါမှာမူတည်ပြီးတော့ဒီနိုင်ငံမှာပဲဖြစ်ဖြစ်ဒီနိုင်ငံမှာမဆိုပါဘူးနော်လူမျိုးကြီးဟွာတာပါတီကြီးဟွာတာခေါင်းဆောင်ကြီးဟွာတာတွေပေါ်လာတဲ့အခါမျိုးမှာကျွန်တော်ထင်တယ်အခုနလှုပ်တော့အတူလှုပ်ခဲ့ကြတယ်တကယ်တကယ်အကျိုးကျေးဇူးကြတဲ့အခါကျတော့တစ်ဖက်ဆောင်တွင်ဖြစ်တယ်ဆိုတဲ့အမြင်မျိုးတွေအဲ့ပါဝင်ခဲ့သူတွေမှာအားလုံးခံစားရကြတာပါပဲဒီသဘောမျိုးကလွယ်လွယ်တိုက်ပွဲတုန်းကလည်းဟို nation ဆန်ကြီးမှာလွယ်ကူခဲ့ပေမဲ့ regular support ကလည်းပါအားလုံးပါခဲ့ပေမဲ့တကယ်တကယ်ဖြစ်ဆောင်ရေးပိုင်းမှာကျတော့ခုန vision တွေကွဲလာတာတွေ့ရပါတယ်ဒီခုလေဒီ democracy တော်နိုင်မှလည်းအလားတူပါပဲဟလားဒီဆေးအနာချင်းစနစ်ကိုစတင်နေတဲ့နေရာမှာအလုံးတူညီကြတယ်မြေဒီနေ့ဒီကံမှာဒီနိုင်ငံကို80ဘလို့တိဆောက်မလဲဆိုတဲ့ကိစ္စမှာတော့အခုထိအငင်းပွားစရာတွေမင်းညွတ်တယ်ရှိနေတော့
မှာဟုတ်ကဲ့ကိုမင်းကျွန်တော်ကဒီလိုလွတ်လပ်ရေးနောက်ပိုင်းမှာဖြည်းဖြည်းပြိုကွဲလာတဲ့ဇလန်းမျိုးကတော့အာဖရိကမှာတော့အများကြီးတွေ့ရတယ်ထင်ပါတယ်ဘာလို့လဲဆိုတော့သရိုးနိုင်ငံတွေကသမိုင်းအစဉ်လာမရှိဘဲနဲ့နေဂျယ်သမားတွေကသရိုးစင်ပိုက်တဲ့အခါမှာနယ်နိမိတ်မြင်းဆွဲပြီးတော့မင်းဒီနဲ့ယူငါဒီနဲ့ယူဆွေးလုခဲ့ကြတယ်ဆိုတော့လွတ်လပ်ရေးပြီးတော့အဲ့ဒီကိုလိုနီစနစ်ရဲ့အစဉ်လာအတိုင်းသရိုးကိုလွတ်လပ်ပေးလိုက်တော့မတူညီမှုတွေပါနေရပါလိမ့်မယ်မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးမဆုံးရှုံးခင်ကတည်းကလည်းတိုင်းရင်းသားတွေအလုံးဟာအဲ့ဒီနေနမိတ်ထဲမှာတော့ပါဝင်ကြကြပြီပေါ့လေတချို့ကမြန်သာရှိမယ်တချို့ကတော်တော်လေးကြာခဲ့ပြီဖြစ်မယ်အဲ့ဒါကြောင့်လွတ်လပ်ရေးယူတော့လည်းပဲဒီနယ်ကိုသိမ်းခဲ့တာပဲဒီတိုင်းပြန်ပေးဆိုပြီးတော့ယူခဲ့ကြတယ်ကျွန်တော်အဓိကဆင်ခြင်တာကအိန္ဒိယနဲ့နိုင်ဆင်ခြင်တယ်အိန္ဒိယမှာလည်းပဲလူမျိုးရေးကွဲပြားမှုတွေဘာသာရေးကွဲပြားမှုတွေ diversity ကပိုတော့မှများသေးတယ်ဒါပေမဲ့သူတို့နိုင်ငံမှာကြတော့အခုခါမှာဒီလိုစိတ်ဝမ်းကွဲပြားမှုတွေကိုမြန်မာနိုင်ငံလောက်ပြင်းပြင်းထန်ထန်မကြတော့ဘူးအဲ့ဒါဘာကြောင့်လို့ထင်လဲခင်ဗျာ
အိန္ဒိယနဲ့မြန်မာနိုင်ငံတို့တော့တူပါတယ်မြန်မာနိုင်ငံရဲ့1948အချိန်ကဥပဒေကိုဆိုလို့ရှိရင်ဒါအိန္ဒိယနိုင်ငံမှာဥချံထွန်းလို့ကိုယ်ရင်သွားဆွဲခဲ့ကြတာ
ပေါ့နော
်အိန္ဒိယမှာရေးရလို့ပြောလို့ရပါတယ
်
ဒါတော့မြန်မာနိုင်ငံနဲ့အိန္ဒိယနဲ့ထိခိုက်ဥပဒေကလည်းတော်တော်တူပါတယ်အစစကလေးကဒီတော်ပုံစံမျိုးဆက်ခဲ့ကြတာဒါပေမဲ့လည်းအိန္ဒိယမှာကဒီမိုကရေစီကရှင်သန်တဲ့အခါကျတော့ဒီမိုကရေစီရှင်သန်နေတဲ့ကာလပတ်လုံးအမှားတွေကိုပြင်ဆင်ခွင့်ရှိတယ်ဆိုတာဒါတော့ငငယ်သိမယ်တော်မြန်မာလက်ခံထားကြတာပါဆိုတော့ဒီမိုကရေစီအားတာချက်ကအမှားကိုငြင်းချမ်းစွာပြင်ဆင်ခွင့်ရှိတဲ့ဘောဖြစ်ပါတယ်ဆိုတော့အိန္ဒိယမှာဟလာဒီလူနည်းစုတွေတိုင်းရင်းသားတွေဟလာဘာသာရေးလူနည်းစုတွေအခွင့်အရေးတွေကိုတောင်းဆိုတာတွေကိုငြင်းချမ်းတဲ့နည်းနဲ့ဒီမိုကရေစီနည်းဖြစ်ရှိနိုင်တဲ့အခါကျတော့အိန္ဒိယအခြေခံဥပဒေဟာစတော့ကတပီတော်နဲ့စခဲ့ပေမယ့်အခုတော့တဖြည်းဖြည်းနဲ့ကျွန်တော်တို့ federal feature လို့ခေါ်တဲ့ဒီ federal လက္ခဏာတွေအများကြီးတွေ့လာပါတယ်ဆိုတော့အိန္ဒိယဒီနိုင်ငံကိုကြည့်မယ်ဆိုရင်2014လောက်ထိကိုကျွန်တော်ပြည်နယ်အသစ်တွေဖွဲ့စည်းပြတာအထိလိုင်ရောမှုတွေလုပ်နိုင်ပါတယ်။ဒီနေ့ပြောရမယ်ဆိုရင်ဒီမိုကရေစီရှင်သန်နေလို့ရှိရင်ဖက်ဒရယ်လက္ခဏာတွေနဲ့မတူညီမှုတွေကိုပြန်လည်ညှိနှိုင်းပြီးတော့ဖြည့်ဆင်းဖို့ပိုလွယ်ပါတယ်။မနိုင်ငံမှာလည်းအဲ့ဒီအခွင့်အရေးဟာဟိုရတင်ခဲ့ပါတယ်။1962မှာတကယ်တော့ရှမ်းနီဥဆောင်ပြီးတော့တိုင်းရင်းသားတွေကတင်ပြတဲ့ကိစ္စတွေအကုန်အကျွမ်းမဲ့မှန်တယ်မှားတယ်ခဏထားပေါ့နော်။ဒါပေမဲ့ဦးလူလိုပါဝင်ခေါင်းဆောင်တွေကဒါကို accommodate ခေါ်တာပေါ့နော်။အပြန်အလှန်ဆက်ဆက်လာဖြည့်ရှိနိုင်မှုကြိုးစားခဲ့ကြတာ။ဒါပေမဲ့62မှာအားလုံးပြည်တိုင်းမြေဆက်တက်ကဟလာအာဏာပေးလိုက်တဲ့အခါမှာဒီမိုကရေစီစိတ်သုံးသွားပါတယ်။ဒီမိုကရေစီစိတ်သုံးတဲ့အခါမှာပဋိပက္ခတွေသဘောထားကိုယ်လက်မှုတွေကိုဖြည့်ရှိမီအပေးယူလုပ်ပြီးတော့ဆက်ဆက်ညှိနှိုင်းနိုင်မယ်စနစ်လည်းပျောက်သွားပါတယ်။ဒါကြောင့်မို့ဒီမိုကရေစီမရှိရင်ဖက်ဒရယ်ဖြစ်ထွန်းမှုဆိုရင်အမှန်တမ်းခက်ပါတယ်။ဖက်ဒရယ်ဘယ်တော့ပဲကောင်းကောင်းပြောပြောဆိုဗီယက်ယူနီယံဆိုရင်ဒါကတော့အကောင်းဆုံးဖက်ဒရယ်အခြေခံဥပဒေရှိလို့ပြောလို့ရပါတယ်။ခွဲထွက်ခွင့်တော့အမှတ်ခံထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီမရှိတဲ့အခါမှာဒီဆိုဗီယက်ယူနီယံမှာရှိတဲ့ဖက်ဒရယ်စနစ်ကဖက်ဒရယ်အတူရအောင်လို့အားလုံးကတတ်မှတ်ကြပါတယ်။ဒါကြောင့်ကျွန်တော်မြင်တာကတော့လူမျိုးတွေဘာသာတွေကွဲပြားတဲ့လူ့အဖွဲ့အစည်းမှာစစ်မှန်တဲ့ဖက်ဒရယ်လက္ခဏာတွေရဖို့ဆိုရင်ဒီမိုကရေစီရှင်သန်တဲ့ပတ်ဝန်းကျင်မှာဖြစ်တည်မှသာဖြစ်နိုင်မယ်လို့ကျွန်တော်တုံ့တက်ပါတယ်။ဒီမိုကရေစီစိတ်သုံးခဲ့တဲ့တကြောင်မှုဒီပြဿနာတွေပို့ပြီးတော့ဆိုးဝါးလာတာ
။ဟုတ်ကဲ့။ဆိုတော့မြန်မာနိုင်ငံရဲ့လောလောဆယ်ပြဿနာကစစ်တပ်ကအာဏာသိမ်းလိုက်တဲ့စစ်အာဏာရှင်စနစ်ပေါ့စစ်တပ်ရဲ့အော်ဒါလွှမ်းမိုးမှုအခုဒီဆက်ရှိနေကြတွေ့ရတယ်။ဆိုတော့အဓိကကတော့ဒီအာဏာရှင်စနစ်ပေါ့ကြာ။ဆိုတော့မြန်မာနိုင်ငံဖွဲ့စည်းပုံရလည်းပဲစစ်တပ်ရဲ့အရှင်ဟွာကနိုင်ငံရေးမှာအတော်လေးကြီးမားနေတော့ဒီချက်ကဘယ်လောက်ထိတားဆီးဖြစ်နေလို့ညီကုန်းဆွေးလို့ရလာခွင့်ရှင
်ကျွန်တော်မြင်တာကတော့အာဏာရှင်တို့ပြောလို့ရှိရင်တက်မလို့တခုခဲကိုကျွန်တော်ပုံသေးကားချပြောလို့မရပါဘူးနောက်ပိုင်းမှာပို့ပြီးတော့ယူနေစုတွေအတွက်အာမခံနိုင်မှုဆိုတာဟာကျွန်တော်ကတော့တဦးတစ်ဖွဲ့တယောက်တစုတစ်ဖွဲ့တကောင်းဆောင်တဦးကနေပြီးတော့လော်ဝကြီးအုပ်ပြီးတော့အာဏာကိုစီမံခန့်ခွဲနိုင်တယ်ငါတို့မှဒါရပိုင်ခွင့်ရှိရဆိုတဲ့အမြင်မျိုးရှိနေတော့ပိုင်းကတနာအဖြစ်ရှာဖို့ခံနေမှာဖြစ်ပါတယ
်ဆိုတော့သဘောတရားအရလက်တွေ့အဖြစ်လောလောဆယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်မယ်ဆိုရင်ဘယ်ဟာကိုစပြင်သင့်မှာလဲအဲ့ဒါဖွဲ့စည်းပုံကိုပြင်ရမလားအဲ့လိုတပါတီတူတယောက်တ တဖွဲ့တစ်စည်းတစ်ခုရဲ့ဩဇာလွှမ်းမိုးနေတဲ့အခြေအနေကိုမရောက်ရအောင်တားဆီးနိုင်မဲ့ဟာဘယ်ဟာနဲ့ကျွန်တော်ဖန်တီးရမလဲအဲ့လိုအခြေအနေမျိုးမဖြစ်အောင
်ကျွန်တော်ဒီဘုံကပြောနေတာတော့ညီမနိုင်ငံမှာ sequence လို့ခေါ်ရင်ဘယ်ဟာကိုဦးစားပေးလုပ်မလဲဘယ်ဟာကတော့ဟလာအစဉ်အတိုင်းဖြစ်တယ်လဲဆိုတာမှာစဉ်းစားကြရရှိပဲကျွန်တော်အမြင်ကတော့ဗမာပြည်ရဲ့လက်တလောပြဿနာကိုအဓိကတိုင်းပြည်ပါတော်တော်ကြီးဖိုးဖျက်မှဖြစ်သွားအောင်လုပ်ဖို့ဆိုရင်နံပါတ်၁ကတော့စီးပွားရေးပါပဲဒါကကျွန်တော်ရေလိုကာလလို့ရမယ်အလယ်လက်ကာလမှာဗမာပြည်နိုင်ငံကြီးကိုပြတ်ထမ်းမှာကတော့ကျွန်တော်ထင်တယ်ရွေးကောက်ပွဲပါရွေးကောက်ပွဲကိုပုံမှန်တက်မှာတော့လာခွင့်ပြုမယ်ရွေးကောက်ပွဲကိုရက်လက်တွေကိုတက်မှာတော့ကဟလာဟိုကျွန်တော်တို့အော်နာလို့မယ်ပေါ့နော်ဟာလက်သက်သင်ခံမယ်ဆိုလို့ရှိရင်ဝိုင်းနိုင်ငံကြီးကတုံးတရားရှိကိုရွေးပါဖို့ရှိပါတယ်နောက်ဆုံးအဆုံးဖြတ်ပြီးမှကတော့ဒီစီးပွားရေးနဲ့ရွေးကောက်ပွဲပုံမှန်ဖြစ်လာလို့ရှိရင်တော့နိုင်ငံရေးလို့ခေါ်တဲ့ဒါက nation building ပေါ့နော်တိုင်းပြည်တခြားပြည်ပြောင်းပြည်ပြောင်းပြည်ဒါကတော့ကျွန်တော်အဆုံးဆုံးတော့အလုံးလာကိုစီကိုကထိုက်တန်တဲ့အာနာကိုရမျိုးရှိတဲ့အနေအထားဆုံးဖြစ်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဘယ်အဆပြရမလဲဆိုပြီးတော့အင်မတန်ခက်ခဲတဲ့ကိစ္စတွေပေါ့နော်။အရက်ဖက်စစ်ဘက်ဆက်ဆံရေးလိုမျိုးဟလာဒီပြောင်းစုကြီးတည်ထောင်ရေးလိုမျိုးဒါကအင်မတန်အရေးကြီးပါတယ်။ဒါလေးကိုလက်ဦးစားပေးပြီးတော့ကျန်တဲ့ကျွန်တော်စီးပွားရေးလိုရွေးကောက်ပွဲလိုကိစ္စမျိုးမျက်ွယ်ပြုမယ်ဆိုလို့ရှိရင်နိုင်ငံပုံပြီးခက်ခဲနိုင်မှာ။ဒါလို့ပြောလို့ကျွန်တော်တို့ကစီးပွားရေးတွေရွေးကောက်ပွဲတွေဦးစားပေးရမယ်ဆိုလို့နိုင်ငံရေးတွေမလုပ်အောင်မဟုတ်ပါဘူး။ကျွန်တော်အကုန်လုံးလုပ်ရမယ်။ဒါမဲ့ကျွန်တော်တို့ကဒီ sequence ကိုစဉ်းစားတဲ့အခါမှာလက်တလောတိုင်းပြီးတော့လိုအပ်တာဟာစီးပွားရေးနောက်ဆုံးအလယ်လက်လိုအပ်မှာရွေးကောက်ပွဲတွေဖြစ်တယ်။နောက်ဆုံးကတော့ဒါကြီးနှစ်ခုတည်နေမှသာလဲ nation building ကအောင်မြင်မှလို့ထင်ပါတယ်။နှုတ်ရှင်ကျွန်တော်နိုင်ငံမှာဟိုအငင်းပွားနေရတဲ့ပုံခတ်မလို့ကျွန်တော်တုံ့တက်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မိကွန်းမှာအဲ့တော့မြန်မာနိုင်ငံဟာကိုမင်းစင်ပြောတဲ့ nation building အတွက်မှန်ကန်တဲ့လမ်းပေါ်ကိုရောက်နေပြီလို့ပြောနိုင်ပါလားခင်ဗျာ
။ nation building တော့မှန်ကန်တဲ့လမ်းပေါ်ရောက်ဖို့ဆိုရင်ကျွန်တော်ကပြောတဲ့စီးပွားရေးပုံမှန်ဖြစ်ရမယ်။နော်စီးပွားရေးမဖြစ်ရင်စည်ရင်းမတည်မှုတွေတိတ်များနေမယ်ဆိုရင်ဒီကျွန်တော်တို့ကတိုင်းနာတက်တနာလူမျိုးစုတက်တနာကိုပဲအာရုံဆိုင်နေပြီးတော့ဒီဝန်ဆာတက်တနာကိုမျက်ကွယ်ပြုသူတို့ဖြစ်ပြီးတော့တိုင်းပြည်မှာကိုယ်ကြီးမတိမနီသူတွေပို့ဖြစ်လာနိုင်ပါတယ်။မတရားဝင်စုံဝင်တဲ့ပုံကြီးဖြတ်ကျနိုင်ပါတယ်။ဒါတစ်ခုပေါ့။နောက်တစ်ခုကတော့ဒီရွေးကောက်ပွဲတွေဆက်ရှိနေတာဟာဒီမိုကရေစီကြွက်သားကြီးကိုအလေးအကျင့်လုပ်ပေးတယ်လို့ဆိုရင်ဒီစောက်ပဲ။ရွေးကောက်ပွဲတွေကဘလောက်ပဲ train set တွေအားနည်းချက်တွေရှိစီရှိစီရွေးကောက်ပွဲတွေကိုဒါတမိုင်းတွဲကြုံနေရှိပါတယ်။အင်္ဂလိပ်ကဒါကြောင့်မို့ရွေးကောက်ပွဲတွေဆော်ရီးရဆပြီးအလေးအကျင့်လုပ်ပေးခဲ့တာ။အားအားအကောင်းလာမှသာရှင်းတင်မှုတွေရှိလာမယ်၊ကွဲပြားမှုတွေကိုသိခံနိုင်မယ်။အဲ့ဒီနည်းလေတစ်ဖြည်းဖြည်းနဲ့ကျွန်တော်တို့ဒီ nation building ကိုလာပြီးပြည်အောင်ပြည်ဆောင်ရေးကိုတွားရမယ်။အဲ့လိုမျိုးပဲနဲ့ပြည်အောင်ပြည်ဆောင်ရေးကိုသဘောမှာအလုံးသိပြီးတော့တခါလေခေါင်းကြီးဆိုင်တဲ့ကောင်နဲ့ပြဿနာပြေလည်မယ်လို့ထင်ရင်လူအပ်တဲ့ရေကန်ကြီးကမရှိရင်ကျွန်တော်တို့ကဒီရရင်လည်း artificial လို့ခေါ်တဲ့အပေါ်ယံသဘောပဲဖြစ်နေမှာလို့တကယ်တကယ်ဒါကြီးအောင်မြင်အောင်ကျင့်ကြံမှုဆိုတာဒါမှခက်ပါတယ်။ဒါကြောင့်မို့ကျွန်တော်ပြောနေတာကတော့ institution တွေလို့ပဲဆိုတာဒါပါပဲစီးပွားရေးနဲ့ပတ်သက်တဲ့ institution ကောင်းနေလို့လေဒီနိုင်ငံရေးဓလိကိုတိဆောက်ပေးနိုင်တဲ့ institution ကောင်းနေလို့လေ
ကျန်းစန်တာရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုဗုဒ္ဓဦးနဲ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသပတေးနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင
်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 ကိုဆက်သွယ်နိုင်သလို email လိပ်စာ bamist@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီခြင်းပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။
ဒီအမေရိကန်တန်ကနေထုတ်လွှင့်ပြနေတဲ့ဓာတ်ရိုက်လေးလိုင်းစွန့်တွေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့အားကစားသတင်းလွှာကိုနားဆင်ကြရအောင်ပါ။တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်။
ပဇုံတိုက်စစ်မှုနေမားကို PSD အသင်းကကမ္ဘာစံချိန်တွင်ပြောင်းရွှေ့ခြင်း British Sterling Pound 198သန်းနဲ့ပေးပြီးတော့ဝယ်လိုက်ပါတယ်။ပြင်သစ်ကလပ်တင် Paris Saint-Germain ကနေမားကို9နှစ်စာချုပ်ချုပ်ဆိုလိုက်တာဖြစ်ပြီးတောက်ကြနေမှာပဲအသင်းရဲ့ကစားသမားအဖြစ်နဲ့တရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။နေမားကိုပေါင်198သန်းပေးပြီးဝယ်ရတာဈေးမကြီးကြောင်း ပေးရတဲ့ပတ်စံထပ်ပို့ပြီးတော့ပြန်ရမှာပါလို့ပြောလိုက်ပါတယ်။အခုလိုနေမကို PSG အသင်းကကမ္ဘာစံချိန်တင်ပြောင်းရွှေ့ကြည့်ပေးပြီးဝယ်လိုက်တဲ့အပေါ်မှာအားကစားဆောင်မရှင်ကိုဇော်မျိုးတန်းရဲ့အမြင်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။ကိုဇော်မျိုးတန်းရဲ့အခုဒီဘရာဇီးတိုက်စင်မှုနေမပေါ့နော်နေမကို PSG အသင်းကဒီကမ္ဘာစံချိန်တင်ပြောင်းရွှေ့ကြည့်ပေါင်198တန်းနဲ့ဝယ်လိုက်တယ်သူကဒီအခုလက်တလောမှာလဲထိတ်ဆုံးကကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲမှာတယောက်ပါဝင်ဆိုတော့သူ့ရဲ့ပြောင်းရွှေ့ရတော့ကမ္ဘာစံချိန်နဲ့အပြောင်းရွှေ့တော့ဖြစ်မှာပဲအခုလက်ရှိအနေထားနဲ့ဆိုရင်ဒါပေမဲ့အရင်တော့ဆိုရင်ဘယ်သူမှတန်း100ကျော်ဆိုတဲ့ဟာမျိုးမရှိခဲ့ဘူးဗျာဒါသူ့ရဲ့ပြောင်းရွှေ့ကြီးက198တန်းဆိုတော့ပြောင်းရွှေ့ကြီးနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲ
ဒီပြောင်းရွှေ့ကြီးနဲ့ပတ်သက်ပြီးဘယ်လိုမြင်လဲဆိုရင်တော့ဒီဘက်နောက်ပိုင်းပေါ်လို့ဒီမှာအပြောင်းရွှေ့ပြီးတော့ဆရာရင်ဆရာလေးပြည့်တဲ့အတိုင်းဟိုစောက်ကမိုင်းလေးကြီးပေါ့စောက်ကမိုင်းလေးကြီးပေါ့ဟိုပေါ်လို့ဒီမှာအပြောင်းရွှေ့မှာငွေကြေးကြီးကအရန်ကိုဟိုဖောင်းပွားလာတဲ့သဘောလေးကြီးဖြစ်လာတာပေါ့နော်ဖြစ်လာတဲ့အခါကျတော့ဒီစာလင်ပေါင်း198တန်းဆိုတာလေဟိုတနည်းလေးတစ်ချိန်ချိန်မှာတော့ဖြစ်လာလိမ့်မယ်လို့တော့စဉ်းစားထားတာပေါ့ဗျာဘာကြောင့်လဲဆိုတော့မနစ်ကပဲကျွန်တော်ပော့သွားလို့ကစားသမားမျိုးကိုမယူကပေါင်းတန်း100နီးပါးပေါ့တန်း100နီးပါးပေးပြီးခေါ်လာတာပေါ့ဒါတော့ဒီလောက်မြင်းပြီးကက်ကက်ကြီးဖြစ်လာလိမ့်မယ်ဆိုတော့ဒါအင်တန်ကိုဟို surprise ပေါ့နော်အင်တန်အင်အားတင့်ပြီးတာကောင်းတဲ့ဟိုဘယ်လိုမှပြန်ပတ်ထားရမရှိတဲ့မထင်မှတ်နိုင်တဲ့ပေါ့ဗျာဟိုအတွေးထဲမှာတောင်းမှပဲဒီလောက်ကြီးဘောလုံးတော့တယောက်ကိုဒီလောက်ကြီးအထိဈေးပေးပြီးခေါ်လိမ့်မယ်လို့ဟိုမတွေးခဲ့ဘူးတဲ့အပြောင်းရှိလို့ပဲပြောရမှာပေါ့ကြာ
ဒါမဲ့ဘောက်ဘောက်နဲ့သူနဲ့ဈေးကတန်း100လောက်ကိုကွာတာဆိုတော့လေတော်တော်ကြီးကိုကွာနေတာပေါ့နော်ဒါပေမဲ့ PSG ဥက္ကဋ္ဌကတော့ဒီဈေးကတန်တယ်ပေါ့လေတန်တယ်လို့ပြောတယ်မော်ရီညိုကလည်းတန်တယ်လို့ပြောတယ်အဲ့ဒီဥစ္စာရောဘယ်လိုမြင်လဲ
ကျောဘောလုံးသမားတယောက်ရဲ့ဒီကြောင်းရွှေ့ကြီးကတန်တယ်မတန်ဘူးဆိုတော့လောလောဆယ်မှာတော့ဟိုဆုံးဖြတ်လို့မရသေးဘူးလို့ပဲပြောရမှာဟုတ်ဆရာဆုံးဖြတ်လို့မရသေးဘူးသူ PSG အတွက်ဟိုဘယ်လောက်ထိစမ်းဆောင်ပေးမလဲဆိုတော့ကျွန်တော်ကြည့်ရအောင်ပါဘောနော်အခုလောလောဆယ်မှာတော့ဟိုပြောဖို့အရန်ကိုဆော်လို့နေပြီလေကျွန်တော်အဲ့လိုပဲကောက်ကျစ်ထားပါတယ
်ဟုတ်ကဲ့နောက်ပြီးတော့နောက်တစ်ချက်ကသူဘာစလိုနာအသင်းမှာကျွန်တော်တို့အမြင်ရဆိုရင်တော့အလုံးအဆင်ပြေတယ်ပေါ့နော်အောင်မြင်မှုတွေလည်းအများကြီးရတယ်ဥရောပချန်ပီယံစ်လိဂ်တို့ဘာလို့အကုန်လုံးရတယ်အဲ့တော့ဒီလိုအနေအထားမျိုးကနေသူဘာကြောင့်ပြောင်းသွားတယ်လို့ပြောလို့ရမလဲသူကတော့ပတ်စံကြောင့်မဟုတ်ဘူးလို့ပြောတယ်နောက်တစ်ခုကမက်ဆီရဲ့လောင်းရည်အောက်ကနေရုံးထွက်ခြင်းလို့အဲ့ဒါကြောင့်မဟုတ်ဘူးလို့လည်းပြောတယ်ဆိုတော့ကိုယ်တော်မျိုးသားရောဘယ်လိုမြင်လဲသူဘာကြောင့်ပြောင်းသွားတယ်လို့မြင်လဲ
ဒါကြောင့်ပြောင်းသွားလဲဆိုပထမပိုင်းတွေ့နေတဲ့သတင်းတွေအရဆိုရင်တော့ဟိုကျွန်တော်ဟိုဘရာဇီးကနောက်တန်းကစားသမားပေါ့ဗျာဒန်နီအယ်ဗစ်ရဲ့ကျူးပတ်မှုလည်းပါတယ်လို့ပြောရမှာပေါ့သူလည်းပဲဘယ်လိုပဲဖြစ်ဖြစ်ပေါ့ဗျာဘယ်လိုပဲဖြစ်ဖြစ်ဆိုတာဟိုစိန်ခေါ်မှုအတွက်ကိုရှင်ဆိုင်ရင်တို့ပါဒါမျိုးကြီးပဲကြောကြမှာပေါ့နော်သူလည်းပဲဘယ်လိုပဲဖြစ်ဖြစ်ဒါကတော့ဒီငွေကြေးရဆိုတာကတော့ဟိုငင်းလို့မရတဲ့အချက်တစ်ခုပဲလို့ကျွန်တော်အဲ့လိုပဲဟိုသုံးသပ်ချင်တာဒါကြောင့်လည်းသူကြီးရမယ်ဒီလုခကလည်းတပတ်ကိုစာလင်ပေါင်း5သိန်းလောက်ကိုဟိုမက်မောလောက်ဆရာငွေကြီးရတယ်ဒီငွေကြီးကကျောင်းသွားတာလို့ပဲကျွန်တော်တို့အဲ့လိုပဲသိနေချင်ပါတယ
်ဒီ PSG နဲ့အတူပေါ့နော်ပို့ပြီးတော့ကြီးမားတဲ့အောင်မြင်မှုတွေလိုချင်လို့ဆိုပြီးတော့ပြောတယ်ဒါပေမဲ့ဘာစလိုနာအသင်းမှာသူအစအစအောင်မြင်မှုတွေရခဲ့တယ်ပေါ့နော်အာပြီးတော့ဘာစလိုနာအသင်းနဲ့ PSG ရှင်ရင်လည်းဘာစလိုနာကပို့ပြီးတော့တောင်တင်းတဲ့အသင်းအောင်မြင်မှုတွေပိုရနိုင်တဲ့အသင်းအစင်လာရှိတဲ့အသင်းဆိုတော့ PSG မှာရောသူပြောသလိုမျိုးအောင်မြင်မှုတွေရနိုင်ပါမလားသူမှန်းသလိုမျိုးအောင်မြင်မှုတွေဖြစ်နိုင်ပါမလားဥပမာဒီဥရောပပြိုင်ပွဲတွေမှာရနိုင်ပါမလား
PSG ကတော့သူတို့ဒီစပြီးတော့ဟိုဘာမှစခေါ်နေတွေကဟိုပြည်တွင်းထက်ဥရောပမှာအောင်မြင်မှုရဖို့အတွက်ကိုပြင်ဆင်ထားပြီးခေါ်နေတာပဲလေသူတို့ကဆရာလေးပြည့်ရဲ့ချင်းပြည့်ရဲ့တိုင်းလက်ရှိအချိန်ကြီးကတော့ဒီချန်ပီယံလိလိုပြိုင်ပွဲမျိုးမှာဟိုဘိုလ်လူပွဲအထွန်းတော်မရောက်နိုင်သေးပါဘူး။ဆိုတော့နေမာတယောက်ရောက်လာရုံနဲ့ဒီ PSG အပင်ကသူတို့မျှော်မှန်းတဲ့နော်အဓိကတော့ဟိုသူတို့မျှော်မှန်းတဲ့ဒီချန်ပီယံလိပေါ့ဟိုဥရောပပေါ့ဥရောပလိုပြိုင်ပွဲမှာဘိုးဝင်ခံနိုင်မှာလားဆိုတော့ကျွန်တော်မြင်ပြောလို့ရှိရင်တော့ဖြစ်နိုင်တော့ကျွန်တော်လေးအသားလမ်းမေးပါလိမ့
်။အနောက်ဆုံးအနေနဲ့မေးချင်တာကတော့သူဒီဘာစလိုနာနဲ့ PSG ကိုရွှေ့တဲ့ဥစ္စာကိုရောဘလို့မြင်လဲ။မှန်ကန်တယ်လို့မြင်လားမှားတယ်လို့မြင်လား
မှန်ကန်တယ်လို့မြင်တော့ငွေချေးအကြည့်ပဲဆိုရင်တော့ ဟိုဒါကြောင်းတင်ကြောင်းလိုက်တာပေါ့ဗျာကြောင်းတင်ကြောင်းလိုက်တာလို့ဘလုံးနဲ့ဖတ်ပြောက်နေနေရဒီလောက်ကြီးငွေကြီးရဖို့ဆိုတာဖြစ်နိုင်ရည်လဲတယ်ဟိုဘလုံးမှညှော်လင့်ထားတာမဟုတ်ဘူးဒီဘောလုံးကမှာနောက်တစ်ခုကလည်းဒီဆာလီမွန်တရာ98တန်းကဒီကဘာမှာနောက်ထပ်ဖြစ်လာဖို့ဆိုတာကျွန်တော်ရှင်းပြောမယ်လို့ရှိရင်တော့ဟိုတော်တော်ကိုခက်ခဲသွားတဲ့အမေသားပေါ့နော်ကျွန်တော်ကဟိုဆရာပထမဆုံးမိတဲ့မိကိုပြန်ကောက်လို့ရှိရင်ဒီဒီဟာစံချိန်ကြီးတောင်းစုကြီး198တန်းဆိုတဲ့ဟာကြီးရတယ်ဟိုမိမာကိုတော်တော်လေးကျိုးဆောင်ပါရှိပါတယ်ဒီစံချိန်ကိုချိုးဖို့ဆိုတာနောက်နှစ်တော်တော်များများကြီးဖြစ်လာအောင်မှာမဟုတ်ဘူးလို့ကျွန်တော်အဲ့လိုမျိုးသိနေချင်တယ်ဆိုတော့အဲ့ဒီဂုံပုတ်ကြီးကိုလည်းသူဂုံပုတ်ကြီးအပေါ်မှာလည်းသူမက်မောသွားတဲ့အတွက်ကြောင့်ဒီဘာစီလိုနာကိုဆွန့်ခွာသွားတာလေပါပါလိမ့်မယ်နောက်ကြည့်ပြပြောဆုံးဒီဘာစီလိုနာနဲ့ကြောင်းသွားတဲ့ပုံမှာဒီဟိုငွေကြေးရသလိုရှင်မှန်လားဆိုရှိတော့ငွေကြေးရဆိုရင်တော့မှန်လားပါဗျာ။အဲဒါပေမဲ့ဒီနောက်တော့ဒီအောင်မြင်မှုပါညာကြည့်နေသလိုရှိရင်တော့ဒီဘာစီလိုနာမှာသာသူကစားခဲ့တဲ့ဘရာဇီးကလပ်ဆန်တူးစုလိုနေရာမျိုးတွေမှာလည်းတိုင်းရှင်တော့ပြင်ပစ်ကလပ် PSC ပါကဒီတော်တော်လေးကိုဟိုရုံးပြန်ရမယ်အနေထားမှာရှိပါတယ်။အဲတော့စင်ကာပူအစ်စ်ကတော့ငွေကြေးရတော့ကောင်းတယ်သူတို့ရေးမှရင်ဆိုင်ရမယ့်ခါကြီးကတော့သူ့အနေနဲ့ဖြတ်သေးလိမ့်မယ်လို့ကျွန်တော်အဲ့လိုပဲပုံသက်ဆိုပါတယ
်ကိုရနိုင်စီစဉ်တက်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ11နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မနေ့ဖန်ကြာတာပတင်းနေ့မနေ့ဖက်9နာရီက6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်တွေမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့သူယုံကြည်ရအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုဗုဒ္ဓဦးနေညာဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার စစ်အင်အားကအရင်ကာလတွေနဲ့စာရင်ပိုးပြီးတော့အားကောင်းပိုပြီးတော့အစွမ်းထက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့အပြန်အလှန်အပြင်းထန်ချင်းချောက်ပြောဆိုနေကြတာပါ။သမ္မတအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကစတင်တာဝန်ယူခဲ့ချိန်မှာပထမဆုံးသူ့ရဲ့ညွှန်ကြားချက်ကနိုင်ငံရဲ့နျူကလ িয়ার အင်အားကိုခင့်မီစမ်းသစ်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်း Twitter လူမှုကွန်ရက်မှာသမ္မတထရန့်ကရေးသားခဲ့ပါတယ်။ဒီစွမ်းအင်ကိုဘယ်တော့မှထုတ်သုံးစရာမလိုဘို့မျှော်လင့်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံဟာကမ္ဘာမှာအင်အားအကြီးဆုံးမဟုတ်ဘူးဆိုတဲ့ကာလဘယ်တော့မှရှိလာမှာမဟုတ်ဘူးလို့သမ္မတကပြောဆိုသွားပါတယ်။ပြင်သစ်နိုင်ငံပါရီမြို့ဆောင်မှာပြင်သစ်စစ်သားတွေကိုကားနဲ့ဝန်တိုက်ခဲ့သူလို့တန်လျာရှိထားတဲ့အမျိုးသားတဦးကိုရဲကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ပြင်သစ်စစ်သားတွေကြားကိုကားတစ်စင်းနဲ့မောင်းဝင်တိုက်ခိုက်ခဲ့တာကြောင့်6ဦးဒဏ်ရာရရှိခဲ့ပြီးတော့ဒီတိုက်ခိုက်မှုဟာဆိုရင်တမင်ကြီးရွယ်တိုက်ခိုက်တာလို့အာဏာပိုင်တို့ကပြောပါတယ်။တိုက်ခိုက်တာမှာအုံပြုခဲ့တဲ့ကားနဲ့ပါရီမြောက်ပိုင်းမှာတိုက်ခိုက်သူအဖြစ်တန်လျာရှိသူကိုဖမ်းမိခဲ့တာလို့လည်းအမည်မဖော်လို့တဲ့သတင်းရှင်းမြစ်တွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကိုဆန့်ကျင်တဲ့ရာဇဝတ်မှုဆွဆွဲချက်နဲ့2015ခုနှစ်ကတည်းကထောင်နှံတသက်ကြာခံထားရတဲ့ကနေဒါခရီးယန်သင်းအုပ်ဆရာတဦးကိုပြန်လွှတ်ပေးလိုက်ပြီလို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။သူကိုစားကနေဒါကိုယ်စားလှယ်အဖွဲ့တစ်ခုပြုံယမ်းမြို့တော်ကိုတွားရောက်ခဲ့ပြီးတဲ့နောက်ဟန်ယွန်ဆိုလင်စ်ကိုကျမ်းမာရေးအရာအာမခံနဲ့ပြန်လွှတ်တာလို့နိုင်ငံပိုင်ကိုရီးယားဗဟိုသတင်းဌာနကကြေညာသွားပါတယ်ရှင
်။ဗုဒ္ဓဦးနေညာပဲထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီကဲလ်ဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.